Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။သောတာရှင်အားလုံးဘီယန်အနေနဲ့အတူတူကနေကြင်ဝေးနိုင်ကြပါစေ။ VOA American တန်ရဲ့2021ဇူလိုင်လ9ရက်တောက်ကြံနေမနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2440နဲ့51နဲ့ပြန်VOA Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်လူပါဒီမနက်နားဆင်မဲ့သတင်းတွေမှာတော့မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာတာကြောင့်စာသင်ကျောင်းတွေကိုသတင်းနှစ်ပတ်ယာယီပိတ်လိုက်တဲ့သတင်းဟီတီနိုင်ငံမှာသမရကိုလုံခြုံတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးမသိငါသူတွေကိုအာဏာပိုင်တွေလိုက်လံဖမ်းဆီးနေတဲ့ရင်းနေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကမောင်စုံမင်းနဲ့အတူကြီးညာပေးတော့မှာပ
ါဟုတ်ကဲ့ပါရှင်ဒီလိုမျိုးနိုင်ငံတကာထိတ်တန့်ရောက်သတင်းတွေအပြင်မြန်မာနိုင်ငံတွင်းမှာနောက်ဆုံးအခြေအနေသတင်းပေးပို့ချက်တွေထဲမှာတော့
ဟုတ်ကဲ့တိုက်ပွဲကျွန်တော်ဖြစ်ကြကကြောက်မဲပါကိုဖြစ်တယ်ခင်ဗျကြောက်မဲညို့နေတော့ဖန်ချေရောအဆုတ်ဆက်မှာဖြစ်တယ်ခင်ဗျ
RCSSSSA ပြောခွင့်ရဘုံမူဆိုင်ခမ်းဆိုင်ပြောသွားတာပါဒီကြောင့်သတင်းပေးပို့ချက်နဲ့အတူကချင်ပြည်နယ်တွင်းမှာကိုဗစ်ကူးစက်မှုအပါအဝင်နိုင်ငံတကာကိုဗစ်ကူးစက်မှုတက်ပြားနိုင်တဲ့ကြုံတွေ့နေရတဲ့အခက်အခဲတွေတယ်လီနော့ဆက်သွယ်ကုမ္ပဏီမြန်မာနိုင်ငံကလည်းထပ်ခွာသွားမယ့်အကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်အပတ်စဉ်ကန္တာတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးကန္တာနဲ့တိုင်းရင်းသတင်းလာတွေကိုနားဆင်ကြရမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်လုံးနဲ့ကိုခင်မောင်ဆွမင်းတို့ကပြောပြပေးပါပ
ါမြန်မာနိုင်ငံမှာကူးစက်မြန်ဗီဇာပြောင်းကိုဗစ်ရောဂါပိုးကူးစက်မှုတွေတွေ့ရတဲ့အတွက်စာသင်ကျောင်းတွေကိုဒီကနေ့တောက်ကြံနေကစသတင်းနှစ်ပတ်ကြာပိတ်လိုက်ပါတယ်မြေဥဗီဇာပြောင်းလာတဲ့ကိုဗစ် -19 ရောဂါပိုးကူးစက်မှုတွေကိုပြီးခဲ့တဲ့မေလတတိယပတ်ကစအတည်ပြုတွေ့ရှိရတဲ့အတွက်ကာကွယ်ထိန်းချုပ်နိုင်မှုနိုင်ငံအနှံ့ကပုဂ္ဂိကကျောင်းတွေနဲ့ဖုံးတော်ရည်တင်ကျောင်းတွေပါဝင်ခြေကံပညာကျောင်းတွေကိုဇူလိုင်လ9ရက်နေ့ကနေဇူလိုင်လ23ရက်နေ့ထိယာယီပိတ်မှာဖြစ်တဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကြာသပတေးမှာသတင်းထုတ်ပြန်လိုက်တာပါမကြာသေးရင်ငါစလို့ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေထိုးလာနေချိန်မှာပဲအာဏာပိုင်တွေကာယရောဂါထိန်းချုပ်ရေးအစီအစဉ်တွေတိုးမြှင့်နေတာဖြစ်ပါတယ်ကျန်းမာရေးဝန်ကြီးဌာနရဲ့ကြာသပတေးနောက်ဆုံးထုတ်ပြန်ချက်အရ24နာရီအတွင်းတက်ခွဲစစ်ဆေးမှုပေါင်း1000ကျော်နီးပါးမှာအတည်ပြုလူနာ4132ယောက်နဲ့သေဆုံးသူ52ယောက်ရှိတဲ့အကြောင်းဖော်ပြထားပါတယ်ခုနောက်ဆုံးထုတ်ပြန်တဲ့ကိန်းဂဏန်းတွေအရမြန်မာနိုင်ငံမှာကိုဗစ်ကာယရောဂါကူးစက်သူအတည်ပြုလူနာ38000ယောက်နဲ့သေဆုံးသူ3621ယောက်ရှိသွားပါပြီမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆေးရနာသိမ်းမှုနောက်ပိုင်းနိုင်ငံရေးအခြေအနေတွေပေါ်ပေါက်နေချိန်မှာပဲတချို့ပြန်ကာယရောဂါကူးစက်မှုတွေနဲ့ကြုံနေရတာဖြစ်ပါတယ်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်မှုရန်ကုန်တိုင်းကမြို့နယ်10ခုပါဝင်နိုင်ငံနဲ့ကမြို့နယ်ပေါင်း45ခုမှာလဲတွာလာလှုပ်ရှားမှုတွေကန့်သက်ထားတယ်လို့ကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့လဲတိုက်တွန်းထားပါတယ်
ကရင်ပြည်နယ်မြောက်ဝတီမြို့တဖက်ကန်ထိုင်းနိုင်ငံမဲဆောက်မြို့မှာရှိကြတဲ့မြန်မာရွှေပြောင်းအလုသမားတွေအကြားမှာကိုဗစ်ကာယရောဂါကူးစက်မှုတွေမြင့်တက်နေတဲ့အတွက်မနေ့ကြာသာပတေးနေ့ကစလို့ဒေသအာဏာပိုင်တွေကညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်မြန်မာရွှေပြောင်းအလုသမားတွေအများစုနေထိုင်ကြတဲ့မဲတောင်ရပ်ကွက်မှာဆိုရင်နေကင်းဘက်အခြေတွေပါအသွာအလာကန့်သက်ထားပါတယ်ညမထွက်ရအမိန့်ကန့်သက်မှုမှာလည်းထိုင်းနိုင်ငံသားတွေနဲ့မြန်မာရွှေပြောင်းအလုသမားတွေအကြားမှာခွဲခြားထားတယ်လို့မဲဆောက်မြို့ကရောင်ချီဦးရွှေပြောင်းအလုသမားများအဖွဲ့ရဲ့ဥပဒေရေးရာတာဝန်ခံမတ်တူစာကျင်ကပြောပါတယ
်မဲဆောက်မှာပေါ့ဒီညမထွက်ရမိန်ထွက်လာတယ်ပေါ့နော်ကာဖျူမိန်ပေါ့မှန်ကာဖျူမိန်မှာသူကဒီမြန်မာပြည်သားရွှေပြောင်းအလုသမားအနေနဲ့ကတော့ည၈နာရီနေပြီးတော့မနက်၄နာရီအထိပေါ့နော်လောကညမထွက်ရမိန်ထွက်တယ်ပြီးတော့မှထိုင်းလူမျိုးတွေတွေ့ကြတော့သူကည၇နာရီနေမနက်၄နာရီအထိပေါ့ဆိုပြီးအဲ့လိုမျိုးထွက်တယ်
မြန်မာရွှေပြောင်းအလုသမားတွေတိုင်ကနန်းအထိရှိကြတဲ့အဓိကမဲဆောက်အပါအဝင်တက်ပြည်နယ်ထဲမှာစက်ယုံ၈ခုနဲ့အလုသမားတန်းရ၅ခုမှာတပတ်ကျော်အတွင်းကိုဗစ်ကာယောဂါကူးစက်သူပေါင်း100ကျော်နေတဲ့အတွက်စက်ယုံသူအလုံးပိတ်ထားရပါတယ်မဲဆောက်မြို့နယ်အနီးတစ်ဝိုက်မှာကိုဗစ်ကာယောဂါကူးစက်သူအတည်ပြုလူနာ1200ကျော်ရှိပြီးတက်ပြည်နယ်တစ်ခုလုံးဆိုရင်1614ဦးရှိကသေဆုံးသူက10ဦးရှိပါတယ်ခင်ဗျာ
ဂျပန်နိုင်ငံမှာဒီလဇူလိုင်လ23ရက်နေ့စတင်ကျင်းပမယ့်တိုကျိုအိုလံပစ်အားကစားပွဲတော်ကိုပြည်သက်တွေကြီးဝင်းမပေးဘဲကျင်းပမယ့်အကြောင်းဂျပန်ဆိုရနဲ့အိုလံပစ်အားကစားပွဲကျင်းပရေးတာဝန်ရှိသူတွေပြောလိုက်ပါတယ်။ဂျပန်ဆိုရနိုင်ငံတကာအိုလံပစ်ကော်မတီ IOC တို့နဲ့တာဝန်ရှိသူတွေတိုင်ပင်ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလဲဂျပန်အိုလံပစ်ကျင်းပရေးတာဝန်ရှိသူတွေကပြောပါတယ်။ဂျာတာဝင်းနဲ့ဆုံးဖြတ်ချက်ကိုတရားဝင်မကြီးညာကနိုင်ပိုင်းလုံမှာပဲ IOC ဥက္ကဋ္ဌသောမတ်စ်ဘာရှ်လည်းတိုကျိုမြို့တော်ကိုရောက်လာခဲ့တာပါ။ဂျာတာဝင်းနဲ့ဆောင်းမှာပဲဝန်ကြီးချုပ်ယိုရှိဟေရာဆူကလည်းကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတာကြောင့်တိုကျိုမြို့တော်ကိုအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။ဇူလိုင်လ23ရက်နေ့ကနေဩဂုတ်လ10ရက်နေ့ထိကျင်းပသွားမယ့်အိုလံပစ်အားကစားပွဲတော်ကာလအတွက်အရေးပေါ်အခြေအနေကိုဇူလိုင်လ12ရက်နေ့ကနေဩဂုတ်လ22ရက်နေ့ထိသတ်မှတ်လိုက်တာပါ။တိုကျိုအိုလံပစ်ပွဲတော်မှာပြည်သက်တွေကိုတရောက်ချီရှိခွင့်မပြုဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းထားပေမဲ့အားကစားပွဲစီစဉ်သူတွေကတော့ပြည်သက်ထောင်ဓမ္မမော်ရင်လည်းပြည်သက်တိုးလောက်ကိုခွင့်ပြုဖို့ပြီးခဲ့တဲ့လတည်းမှာပဲကြေညာထားဖြစ်ပါတယ်။အိုလံပစ်အားကစားပွဲကိုတော့နိုင်ငံခြားပြည်သက်တွေကိုအစိုးရမှရဲရပဲချီရှိခွင့်တားမြစ်ထားတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကနိုင်ငံအတွင်းကာကွယ်ဆေးထိုးထားသူအ ਨੇ စုံဒေသတွေမှာကူးစက်မြန်ဗီဇာပြောင်း Delta Virus ပြန့်ပွားကူးစက်နေတဲ့အတွက်ကိုဗစ်ကရောဂါလူနာသစ်တွေတိုးလာနေတယ်လို့မနေ့ကြာသပတေးနေ့ကပြောပါတယ်။သမရအေဗီရောမှာပုံမှန်အပတ်စဉ်သတင်းစာရှင်းလင်းပွဲအတွင်း CDC ဒါရိုက်တာရိုရှဲဝဲလန်စကီကကိုဗစ်ကရောဂါကြောင့်သေဆုံးမှုတွေလျော့နေလာပြီးမဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာအဲ့ဒီရောဂါနဲ့ဆေးရုံတင်ကုသသူအရေအတွက်ကတော့900ခန့်လို့နှီးပါတိုးလာတယ်လို့ပြောပါတယ်။အခုဆိုရင်အမေရိကန်ပြည်ထောင်စုမှာလူပေါင်းတန်း160ကျော်ကိုကာကွယ်ဆေးအပြည့်အဝထိုးခဲ့ပြီးပါပြီလို့လည်းသူကပြောပါတယ်။ဒါအပြင်နိုင်ငံတော်ဝန်ကိုဗစ်ကရောဂါဖြစ်ပွားသူလူနာသစ်တွေထဲက90ရာခိုင်နှုန်းကျော်ဟာဒယ်လ်တာကူးစက်မြန်ဗီဇာပြောင်းကူးစက်နေကြောင်းနဲ့နှစ်ပတ်ကျော်အတွင်းမှာပဲ26ရာခိုင်နှုန်းအထိမြင့်တက်သွားကြောင်းသူကပြောပါတယ်။ဒါအပြင်အဲ့ဒီကူးစက်မြန်ဗီဇာပြောင်းပိုးသစ်ကူးစက်ခံရသူတွေထဲက80ရာခိုင်နှုန်းဟာအမေရိကန်ပြည်ထောင်စုရဲ့ Midwest ကအနောက်အလယ်ပိုင်းဒေသနဲ့တောင်တန်းဒေသတွေမှာဖြစ်တာများတယ်လို့လည်းသူကပြောပါတယ်ခင်ဗျာ။
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ဒီရီအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ချနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဟေတီနိုင်ငံမှာသမရလောက်ကျန်တပ်ဖြတ်မှုနဲ့ဆက်နေပြီးမတင်ကားသူတွေကိုအာဏာပိုင်တွေကလိုက်လံရှာဖွေဖမ်းဆီးနေပါတယ်။မတင်ကားသူ9ယောက်ကိုအသေးဖမ်းဆီးမိပြီးအမေရိကန်နိုင်ငံသားနှုတ်ပါဝင်6ယောက်ကိုဖမ်းဆီးထားတဲ့အကြောင်းလဲကြာသာပြင်းနေမှာပဲရဲတပ်ဖွဲ့ကပြောဆိုလိုက်တာပါ။တစားကန်ဖြစ်ဖမ်းဆီးခံခဲ့ရတဲ့လူညိုတပ်ဖွဲ့ဝင်3ယောက်ကိုကယ်ဆယ်နိုင်တဲ့အကြောင်းလဲပြောဆိုထားပါတယ်။ကြေးစားတွေဖြစ်ရင်ညွှန်းပြီးတန်လျာရှိသူတွေကိုဖမ်းဆီးဖို့ဆက်လက်ကြိုးပမ်းနေတဲ့အကြောင်းလဲဟေတီရဲတပ်ဖွဲ့အကြီးအကဲလီယွန်ချာစ်ကဒင်းတောက်တွေကိုပြောခဲ့တာပါ။သမရလောက်ကျန်ခံရပြီးတဲ့နောက်အရေးပေါ်အခြေအနေကြီးညာပြီးအုပ်ချုပ်နေတဲ့ယာယီဝန်ကြီးချုပ်ကတော့တရားမျှတမှုရအောင်ကြိုးပမ်းသွားမယ်အကြောင်းပြောဆိုလိုက်ပါတယ်
။မြန်မာနိုင်ငံမှာဒီမိုကရေစီ
ဖွံ့ဖြိုးရေးဖွံ့ဖြိုးရေးအလီရူ
သမရဂျိုဗန်မိုရစ်မိသားစုနဲ့မဟာမိတ်တွေမိတ်ဆွေတွေအတွက်တရားမျှတမှုရရှိမှာဖြစ်ပါတယ်လို့ဝန်ကြီးချုပ်ကလော့ဒ်ဂျိုးဆက်ကကြာသပတေးနေ့မှာသတင်းတောက်တွေကိုပြောလိုက်တာပါ။အပြန်အလှန်ပြစ်ခတ်မှုအတွင်းတည်ဆုံမှုသူတွေနဲ့ပတ်သက်တဲ့သတင်းအသေးစိတ်တွေကိုတော့တာဝန်ရှိသူတွေကပြောဆိုသွားတာမျိုးမရှိပါဘူး
။မြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းကသွေဖယ်ပြီးလူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်သူတွေတာဝန်ခံမှုရှိအောင်ကြိုးပမ်းမယ့်အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီရဲ့လူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးမြန်မာပြည်သူတွေနဲ့အတူလက်တွဲကြိုးပမ်းမဲ့အမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလန်ကန်မြန်မာအရက်ဖက်လူ့အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ကြောင်းလဲနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရနစ်ပရိုက်ကကြာသာပတင်းတွေကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်ရဲ့စီးရဲလူရှာမှုတွေကိုဩဂုတ်လ31ရက်နေ့မှာအဆုံးသတ်မဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကတပ်တွေပြန်လည်ရုတ်သိမ်းနေတဲ့အစီအစဉ်နဲ့ပတ်သက်ပြီးဒုသမ္မတကမလာဟဲစ်နဲ့အတူအမျိုးသားလူညွေထိတန်းအရာရှိတွေနဲ့တွေ့ဆုံပြီးမှပဲသမ္မတကအင်ဖြူရောကနေကြေညာလိုက်တာပါ။တပ်ရုတ်သိမ်းရေးအစီအစဉ်90ရာခိုင်နှုန်းကျော်ပြီးစီးနေပြီဖြစ်တဲ့အကြောင်းလဲအမေရိကန်စစ်တပ်ကအင်္ဂါနေ့မှာပြောဆိုထားပါတယ်။အစီအစဉ်တစ်ခုလုံးကတော့ဩဂုတ်လကုန်ပိုင်းမှာအဆုံးသတ်နိုင်တဲ့အကြောင်းလဲတာဝန်ရှိသူတွေပြောဆိုထားပါ။အမေရိကန်လိုပဲတပ်တွေပြန်ရုတ်သိမ်းနေတဲ့မဟာမိတ်မြောက်တန်တိတ်ဆက်ရုပ်ဖွဲ့နေတွနိုင်ငံအများစုကတော့တက်တီအားလုံးရုတ်သိမ်းထားပြီးဖြစ်ပါတယ်
။အာဖဂန်အစိုးရကိုယ်စားလှယ်တွေနဲ့တာလီဘန်အစင်းမြင့်ကိုယ်စားလှယ်အဖွဲ့ရဲ့ အီရန်နိုင်ငံတီရန်မြို့ကငြိမ်းချမ်းရေးဆွေးနွေးပွဲဟာတိုးတက်မှုရှိပြီးနောက်ထပ်ဆွေးနွေးဖို့ကတိပြုခဲ့ကြောင်းနှစ်ရက်ကြာတွေ့ဆုံအပြီးမှာနှစ်ဖက်ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်။ကြာသပတေးနေ့ကပြီးဆုံးသွားတဲ့ဆွေးနွေးမှုဟာအနှစ်သာရရှိကြောင်းလည်းအီရန်နိုင်ငံခြားရေးဝန်ကြီးဂျက်ဖက်ဇာရစ်ကတွစ်တာလူမှုကွန်ရက်ကနေပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံခြားတပ်တွေရုတ်သိမ်းသွားတဲ့အခါနောက်မျိုးဆက်အတွက်ငြိမ်းချမ်းသာရတဲ့အနာဂတ်ကိုဖန်တီးဖို့အဟံအတားတွေမရှိတော့ဘူးလို့လည်းသူကပြောပါတယ်။လက်ရှိစစ်ပွဲတွေဟာတိုင်းပြည်အတွက်အန္တရာယ်ကြီးမားပြီးငြိမ်းချမ်းတဲ့အဖြစ်ရအောင်ကြိုးပမ်းသွားဖို့နှစ်ဖက်စလုံးကသဘောတူညီခဲ့ကြောင်းလည်းတာလီဘန်အဖွဲ့ပြောခွင့်ရမိုဟာမက်နီယမ်ကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ခင်ဗျာ
။ကိုအောင်လင်းဦးနဲ့ကိုခင်မောင်ဆွန်မင်းတို့ကတောက်ကြံနေမနက်ခင်းထိတ်တန့်ရောက်တဲ့တွင်တွေကိုပြောပြပေးတာပါ။ VOA မနက်ခင်းရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာပါပါ။ရုပ်သံအဖြစ်နဲ့အခုလိုကြည့်ရှုနိုင်အောင်ဂျူလာဇန်ပိုင်းကစပြီးစီစဉ်တင်ဆက်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာပါ။နိုင်ငံတွင်း COVID ကူးစက်မှုအခြေအနေတွေကိုမတင်ပြခင်မှာပထမဆုံးရှမ်းပြည်နယ်တဲ့ကတိုက်ပွဲအခြေအနေကိုနားဆင်အောင်ပါ။ရှမ်းပြည်နယ်ထဲမှာမြောက်ပိုင်းကြောင်မဲမြို့မှာမြောက်ပိုင်းမဟာမိတ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်နယ်တပ်မတော် RCSS တို့ဆက်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကျေးသီးဘက်မှာလည်းတောင်နဲ့မြောက်ရှမ်းတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေမို့အဲ့ဒီဒေသအတွင်းကစစ်ဘေးဒုက္ခသည်တွေဟာစားတောက်ရေးအပါအဝင်အခက်အခဲအမျိုးမျိုးနဲ့ရင်ဆိုင်နေရပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်ကပြောပြပေးပါပါ။
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာရှမ်းပြည်ပြည်နယ်သူတောင်ရေးကောင်စီ RCSSSC ရှမ်းတောင်ပိုင်းဖွဲ့ကတစ်ဖက်မြောက်ပိုင်းမှာမိတ်ပူပေါင်းဖွဲ့ဖြစ်တဲ့ DNL တန်းမလောင်ဖွဲ့ MNDAA ကုကသဖွဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC ဖွဲ့တို့ကတစ်ဖက်တိုက်ပွဲဖြစ်ပွားနေပါတယ်အထူးဖြင့်ကြောင်မဲမြို့နယ်တော့ဆန်ကျေးရွာအုပ်စုဘက်မှာတိုက်ပွဲဖြစ်နေတာလို့ RCSSSC ပြောခွေရဘုံမူဆိုင်ခန်းဆန်ကပြောပါတယ်
ဟုတ်ကဲ့ဆိုချွေးချင်တော့ဖြစ်ကြကအဲကြောက်မဲပါကိုဖြစ်တယ်ခင်ဗျာကြောက်မဲညို့နေတော့ဆန်ကြီးရောအုပ်စုထဲမှာဖြစ်တယ်ခင်ဗျာ
ပြီးခဲ့တဲ့ဇွန်လကုန်ကစပြီးတော့ကြောက်မဲညို့နေတော့ဆန်ကြီးရောအုပ်စုကုန်းစာရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့လို့ဒေသခံ6ရွာလောက်ကမိုင်းငုံညို့နေခွဲကမောင်ပိနဲ့နွမ်းဆောင်ကြီးရွာဘက်ထွက်ပြေးသိမ်းရှောင်နေကြရပါတယ်စစ်ပြေးဒုက္ခတဲ့တရားကျော်လောက်ကတော့အုံငန်းနဲ့ပန်းဆိုင်ရွာဘက်ကိုသိမ်းရှောင်နေကြရပါတယ်ကြောင်မဲမြို့နယ်ထဲမှာပဲနောက်သာတိုက်ပွဲတွေဖြစ်နေတဲ့လွေအောင်သိန်းအုပ်စုကောင်းကားကြီးရွာကအမျိုးသမီးနှစ်ဦးလက်ဖက်ခူးနေစဉ်မနေ့ကမိုင်းနှင်းမိတာကြောင့်တယောက်သေဆုံးသွားတယ်လို့ကြောင်မဲမြို့ခံလူကပြောပါတယ်အဲ
မိုင်းကွဲတယ်ဆိုတော့ရွာမှာပြရွာကဒီလွေအောင်သိန်းအုပ်စုဆိုတာ9ရွာရှိတယ်အဲလွေအောင်သိန်းတုပ်စုကဘယ်လောက်လဲဒီလိုမျိုးရတယ်အဲဒီတော့လက်ဖက်တော့ခူးနေတဲ့ကြံတော့နေမိုင်းရှိတာပြေတော့ပြေသွားတယ်ပြေတော့တန်းရတယ်
လွေအောင်သိန်းအုပ်စုဘက်မှာလည်း RCSF ဘက်ကနေရာယူထားတာကြောင့်ဒေသခံတန်းပလောင်တိုင်းဒါတွေနေရာကနေတိမ်းရှောင်ထွက်ပြေးနေကြရပါတယ်။ရှမ်းပြည်မြောက်ပိုင်းနမရူနဲ့ကြောင်မဲမြို့နယ်တွင် TNL, SSVP ပူးပေါင်းဖွဲ့နဲ့ RCSF ဖွဲ့တို့ကြားတိုက်ပွဲတွေရပ်တန့်နိုင်ဖို့ငင်းချမ်းနဲ့နီလန်းနဲ့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ဖို့ RCSF ကနေဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်တွင်နေပြည်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီး RCSF ဖွဲ့နဲ့တန်းပလောင် TNL, မြောက်ပိုင်းရှမ်းပြည်တပ်မတော် SSVP ဖွဲ့တို့ကြား CA ပြည်ပခန့်တွေဖြစ်ပွားနေခဲ့တာပါ။တိုက်ပွဲတွေရပ်တန့်ပြီးတွေ့ဆုံဆွေးနွေးနိုင်ဖို့ကြိုးပမ်းနေကြပေမဲ့လက်တွေ့မှာမအောင်မြင်နိုင်သေးပါဘူး။အလားတူရှမ်းပြည်နယ်တောင်ပိုင်းကြေးတီမြို့နယ်မှာလည်း RCSSSC ရှမ်းတောင်ပိုင်းဖွဲ့နဲ့ရှမ်းပြည်တူတရေးပါတီ SSPP SSC ရှမ်းမြောက်ပိုင်းဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့ RCSSF ပြောခွင့်ရဘုံမူဆိုင်ခန်းဆိုင်ကပြောပါတယ
်။ကြီးတီးကမှတော်တော်လေးဖြစ်နေတယ်အဲ့လိုဟုတ်ချိုးကမှဇလကျော်တော့ရခင်ဗျတော်တော်ကြီးဖြစ်နေတော့မယ်ခင်ဗျကျွန်တော်တပြန်ထွက်ရှိမလုပ်ဘူးခုခံတဲ့အနေနဲ့လည်းလုပ်တယ်ခုကြည့်လဲခုခံတဲ့အနေနဲ့လည်းလုပ်တယ
်ကြီးတီးမြို့နယ်ကလေဟုံးတောင်ကျော်မှာနှစ်ဖက်တိုက်ပွဲဖြစ်တာဇလကျော်ကြာမြင့်နေပါပြီ။ရှမ်းပြည်နယ်ဘက်တိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့ TNL တန်းပလောင်ဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC ဖွဲ့ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။တလလုံးနီးပါးစီရေးပြည်ပခဖြစ်နေတဲ့အချိန်ဒီကြောင့်ကြီးတီးမိုင်းနာကာလမတရောမှာရှိတဲ့ကြီးရွာကပြည်သူဆောင်တဲ့ကြီးဟာစူလိုင်လဆန်းကကြီးတီးမြို့မှာခိုးလုံနေကြရပါတယ်။လက်ရှိစားတောက်ရေးချင်တွေခက်ခဲနေတယ်လို့ကြီးတီးမြို့ကစိုင်းအွန်ဆိုင်မိုင်းကပြောပါတယ
်။ရော့ကတပိုင်းပေါ်ဗျာနောက်ပြီးတော့ဟိုဟာသူတို့စားဖို့နေရတဲ့လားတပိုင်းပေါ်ဟိုဟာအခက်ခဲတော့ရှိတာပေါ့ဗျာ။ဒီညလာလူတွေကခုနှစ်နေရာလောက်ဝယ်ရှိခွဲပေးနေရတယ်။ရွာကဘုန်းကြီးကျောင်းနေရာမြို့ထဲကဘုန်းကြီးကျောင်းနေရာလို့အစုံရောက်နေကြတယ်။ဘလုံးက1000ကျော်လောက်ရ
နိုင်ငံရေးမတည်ငြိမ်မှုနဲ့ကိုဗစ်ရောဂါကူးစက်မှုတွေမြင့်တက်နေတဲ့အချိန်တွေကြောင့်စစ်ဘေးဒုက္ခတွေရဲ့ကူညီသူတွေအနေနဲ့အရင်လိုကူညီဆောင်ရွက်ဖို့အခက်အခဲတွေရှိနေကြပါတယ်။တချိန်တည်းမှာလူစုဝေးဖြစ်နေတဲ့စစ်ဘေးဒုက္ခတဲ့စခန်းတွေမှာကိုဗစ်ရောဂါကူးစက်ပြပွားမှုကိုလည်းဆွေးနွေးနေကြရပါတယ်ခင်ဗျာ
။ရှမ်းပြည်နယ်ဘက်ကအခြေအနေကိုကိုနိုင်ကွင်းအိမ်ပြောပြပေးခဲ့တာပါ။အခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။ KIA ကချင်လက်နက်ကိုင်အဖွဲ့ဌာနချုပ်လိုင်ဇန်နဲ့ပညာရေးကျောင်းတွေတရှိရာမကြရန်မှာ COVID-19 အတိပြုလူနာ20နီးပါးတွေ့ထားတယ်လို့ COVID-19 ရောဂါတားဆီးနှိမ်နေကော်မတီတာဝန်ရှိသူတွေကပြောပါတယ်။လုံလုံဆိုင်မှာတော့ဒီဒေတာထဲမှာအဝင်အထွက်ဂိတ်တွေကိုလည်းပိတ်ထားလိုက်ပြီးတော့မန်ဂျာယန်မှာတော့ကျောင်းနဲ့လူစုဝေးနေရာတွေကိုယာယီပိတ်ထားလိုက်ပါပြီ။ရန်ကုန်ကလာတဲ့ KAI နေမြေတွင်ကကိုဗစ်ကူးစက်မှုသတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပေးမှာပါ။
မြန်မာပြည်နဲ့မြို့ကြီးတွေမှာဒီရက်ပိုင်းကိုဗစ်ကူးစက်မှုစုစုပေါင်းပြန်လည်ဖြစ်ပေါ်နေချိန်ကချင်လက်နက်ကိုင် GIA ဌာနချုပ်နေမြေလိုင်ဇာမှာလည်းယောဂါပိုးကူးစက်လူနာ20လောက်တွေ့ရှိခဲ့ပါတယ်။လောရော့ဆယ်လိုင်ဇာမြို့မှာယောဂါကူးစက်မှုအခြေအနေကို KIO COVID-19 ယောဂါတားဆီးနေရေးကော်မတီတွေ့မှုဗိုလ်မှူးကြီးဟိန်းအောင်က VOE ကိုခုလိုပြောပါတယ
်။6ရက်နေ့မှာ positive လူနာထပ်တွေ့တာရှိတယ်လိုက်စားမှာခုဒီနေ့တော့တင်ဆိုရင်အယောက်20လောက်တော့ရှိပြီခုသေးရုံမှာဆိုလို့ရှိရင်ခု6ယောက်ရှိနေသေးတယ်ဟောဒီနေ့ယောက်ဆိုလို့ရှိရင်တလားလောက်တော့ရှိပြီအဲလူတရားတော့ခုနပြောတဲ့အတိုင်း6ရက်နေ့မှာတွေ့တယ
်ကချင်မြို့သားကောလိပ်ဖက်ဒရယ်ဥပဒေအကယ်ဒမီနဲ့တခြားပညာရေးကျောင်းတွေဒီရှိဟာမိုင်းဂျာယန်မြို့မှာလဲကူးစက်လူနာတွေ့ရှိထားတယ်လို့အခုလို့ဆက်ပြောပါတယ
်မိုင်းဂျာယန်မှာတော့သူတို့ဒီတော့တိထားတယ်ဒါမဲ့တော့ဒီဒီမှာပို့တယ်ဆိုတော့ confirm တင်ဖြစ်တဲ့ဘွဲမှာလာ confirm and you put to လုပ်နေကြတယ်တော့ဒီတော့ကြားရတယ
်2020ခုနှစ် COVID-19 စတင်ပြန်ပွားခဲ့တဲ့အချိန်ကလေးကတရုတ်မြန်မာနယ်စပ် GI ထိန်းချုပ်နယ်မြေတွေမှာယောဂထိန်းချုပ်ရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့တယ်လို့ပြောပါတယ်မိုင်းဂျာယန်ဒေတာကကူညီရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေသူတူကတော့တန်မြတ်လူနာ5ဦးကိုစစ်ဆေးချက်ယူထားတဲ့အကြောင်း2ယောက်ကိုဒီပြုထားကြောင်းပြောပါတယ်
နော်ရအခု suspect က9ရက်လောက်တည်းလည်းနဲ့အပြန်ပြီးတော့သူ recheck ပေါ်နေပြန်ဆက်မယ်ဆိုကြတာဖြီအားလုံးကမနေ့ပြန်အောင်ကြာမှကြည့်မယ်လို့ပြောတယ်ဒီလိုတဲ့ case ကတော့ confirm ဟုတ်တယ်တဲ့နဲ့3ယောက်ကဖြတ်ပြီးတော့ recheck တော့နော်အခုကျက်ဆက်ထားတယ်လို့ပြောတယ်အဲ့ဒါမနေ့ပြန်နောက်မှတွေ့ရမယ
် KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကလက်ရှိအခြေအနေမှာမန်ဂျာနဲ့လိုင်ဇာဝင်ထွက်တွေပိတ်ထားသလို COVID-19 ရောဂါတားဆီးရေးအတွက်လည်းပုံမှန်ဆောင်ရွက်နေတဲ့အကြောင်းပြောပါတယ်
အကောလုံးဆယ်တော့ကျွန်တော်အဝင်ထွက်တဲ့အကုန်လုံးပြစ်ထားပါတယ်ကျွန်တော်ဒီလက်စာဘက်မှာလည်းပြစ်ထားပါတယ်ဒီမှာလက်စာမချိနာကာလာတို့ပေါ့နော်အဲအဲ့ဒါမှာလည်းပြစ်ထားပါတယ်ဒီ Max campaign တို့ပေါ့နော်အဲဒီ poster campaign တို့ကကျွန်တော်အမေတန်းလုပ်ပါတယ်နောက်မြို့သူမှာလည်းဒီစီကံ TV ရေးတွေလည်းကျွန်တော်လုပ်ပါတယ
်မိုင်းကြရမှာတော့ကျောင်းတွေဖျားကျောင်းတွေလို့လူစုလူဝေးနေရာတွေကိုတပတ်ပိတ်ထားသလိုဈေးတွေကိုလည်းမနေ့ပိုင်းမှသာအချိန်ကန့်တဲ့နဲ့ခွင့်ပြုပါတယ်။ COVID-19 ကူးစက်မှုပထမလိုင်းနဲ့ဒုတိယလိုင်းဖြစ်ပေါ်နေချိန်မှာ KIA နယ်မြေအတွင်းယောဂပိုးကူးစက်တာမရှိဘဲအခုဒီချိန်မှာမှစတင်ကူးစက်တာဖြစ်တဲ့အကြောင်းလဲယောဂတားဆီးနေနေကော်မတီအတွင်းရင်းမှုကပြောပါတယ်။ KIA ထိတ်ချုပ်နယ်မြေလိုင်ဇာနဲ့မန်ဂျာလို့နဲ့တိစက်နေတဲ့မိုးမောင်းနဲ့ဗမောင်မြို့နယ်တွေမှာလည်း COVID-19 ကူးစက်မှုတွေရှိနေပြီးအထူးသဖြင့်လူစုလူဝေးနဲ့နေထိုင်ရတဲ့ဆစ်ဆောင်ဒုက္ခတွေစကန်နေမှာပါကူးစက်တာတွေရှိနေတဲ့အတွက်ဒေသခံပြည်သူများအပြားစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုတိန်ထက်ဦးပြောပြပေးခဲ့တာပါကချင်ပြည်နယ်ရဲကကိုဗစ်ကူးစက်မှုအခြေအနေတွေကိုကြားခဲ့ရပြီးတဲ့နောက်မှာတော့နိုင်ငံတစ်လွှားကကိုဗစ်တက်တရလှိုင်းကြောင်းကျုံနေရတဲ့အခက်အခဲတွေကိုပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာကိုဗစ်ဖြစ်ပွားမှုနှုန်းကတရရိပ်မြင့်တက်လာနေပြီးအောက်ဆီဂျင်ပြတ်လတ်မှုတွေနဲ့တေဆုံးမှုတွေပိုများလာတာကိုမြို့ကြီးတွေမှာပါတွေ့နေရပါပြီလိုအပ်လာနေတဲ့အောက်ဆီဂျင်နဲ့လူနာကရင်တွေဖြည့်ဆည်းပေးဖို့အတွက်ကျမရဲ့တာဝန်ရှိသူတွေဘက်ကလည်းအလေးထားပြီးလုပ်နေပေမဲ့မြို့ကြီးတချို့မှာတော့အရင်မမှီတလောက်စပြီးတော့ဖြစ်လာနေပါပြီ။ဒီပြဿနာတွေကိုကျော်လွှမ်းနိုင်အောင်ဘယ်လိုလုပ်တင်ပါသလဲ။မကြာခင်ကပြန်ပြီးတော့ဖွဲ့လိုက်တဲ့ COVID-19 ကာယရောဂါဆိုင်ရာအကြံပေးအဖွဲ့ရဲ့နာယကနဲ့ကျမရဲ့ဝန်ကြီးဟောင်းဒေါက်တာဖေတက်ခင်နဲ့မန္တလေးပရဟိတမင်းကောင်ရှာဖွေကယ်ဆေးအဖွဲ့ကဥက္ကဋ္ဌဦးခင်မောင်တင်တို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်။နားဆင်နိုင်ပါပြီ။
ဟုတ်ကဲ့မန္တလေးမြို့ကြီးမှာလည်းအောက်ဆီဂျင်နဲ့ဆေးရုံအလင်းမမီတော့ပဲသိဆုံးမှုမြင့်တက်လာဝန်ကိုဦးခမောင်တင်က
ဒီယောဂနဲ့ပတ်သက်လို့ကခုကလူတိုင်းလူတိုင်းကဖျားရင်အောက်ဆီဂျင်ထိုးကြတော့ပြန်တက်ဖို့ခဲရင်လည်းခုအဲ့ဒါတွေနဲ့ပဲနေစဉ်ပေါ့အိမ်ကြီးမှာလည်းသိဆုံးနေကြတယ်သ 这个嘛嘞，明年多少里得收你了不？啊，今年得收不啊？啊，你们啊，当地啊，地方专门收人，啊，都是把钱来捞到西面的。啊，姑娘，我使用这个你多不会呢？后妈两不干地啊，两不干皮皮哟，搞不好人得收那我，你要洗白的，估计那路难估计当路，姑娘我咋要不要商业便宜的？
家庭，那是古北这地啊来嘛？高位古大爷对，啊，孙那派呢，因三年阿婆呢，七岁婆过来，大家陪在看家。
老话嘛，叫真呢。咱们那个工厂啊，都干啥来的？马来那边的，那叫的绿的来吃的多。啊，叫的不是古树，那啦，本地白人不喏，他的花的味、味的味、水、空气的味、concentrate 的味。所以，慢慢咯，伊都冇办法呢，只能话慢慢溜溜苗。你那些泥巴来溜溜苗，树叶也来溜溜苗。阿龙把我们从这嘛地边的那一路，膝盖下那。年龄怎么样？年龄怎么着？老年嘛，就吃点吧，喏。不过我们年嘛，你怎么样？阿个那我们谈啦，他老是突变他的，来拿三个人出来比武，必须拿来拿双月多的。
哎，就阿哥这里来杀这啥啥个叫老年个？阿弟个爬楼爬来路，没有嘛？乌克毛听个设备。
阿弟个了，就那个奥体金啵，就那个不他妈来独立来嘛了，你老金没收的，阿哥阿个。奥体金偷偷加到了，我本来嘛，就那路在不少人那么搞，就那路马库，然后看楼的库啊，对对对，伢人碰上比较故意当了，就那路奥体金外面哟，鼓楼就在那户门南，白马外面啊，哎，奥体金欧外面啊，太古不收你啊个，奥体金来啊，就那路欧的破地里了不，哎呀里那就那路白了，哎，欧的白马皮都皮样的，这叫做奥体金啊，哪有我当别么看么？啊库。使用你的嘞，就那个话，里面多布的，哪也买呀了。哎，你买的奥体金的也不罗马股，门内门内皮皮了，哇，比多的啊！的奥体金加木的被收那里啊，多少的面拿了。
今年嘛，这么一年阿个在文具，调查打开文物上边九百那边买，新矿木嘞，新内房屋调查配在看噶。
这么一年阿个在文具看那里啊，都老难嘛，你现在都吃破的不咯？你那边那个在打开文比较多啦。东亚生产出来的，他们那些产品多的，到食品部里来去的。我今年去也来，那边到时间要，喏，我今年本地要大家，我现在使用的也你要录的。来去前面嘛，龙华比较容易录，比较录没的有不？喏，但那时候就差不多录没家的，反正你们这些的也是没的。
哎，就这个啊，这边啊，业绩里的奥斯汀家也不如前头前吧，来录没嘛？乌克毛听啊。
我那边不一个使用的嘞，但潮州那蛮的使用的啊。格里啊，你蛮的里边收了，格里路啊里边内流都啊，你家他不那个，就那蛮的嘛啦。龙华龙老母没修，别人没骗你嘞，对，你当时嘞都给压着，你奥斯汀买嘛。真难做啵，确实不是真的啵。估计那都是，我那这里买了来呗，什么比较便宜啊？过年呀，多少包的？你第二个来批批，第二个来批批，你那这给点那个，你够啥啵？过去那都你妈那你妈白嘛我也没压了。啊，你看没那么有批的，阳光嘛那么稀少，门那里嘛那么稀少，白嘛我也没压了对。你单位偶有啵，那年说我有东边那些，稍微北部那个，你有没大家看？比如古大伯搬家进嘛嘞？
这个咯，那是个爸妈平常从古北没有过的，你妈能挨嘛杀对一笔？古北这里也来杀平常垃圾嘛？这么一问呢，阿内前呢，多带三的辛苦母鸡过来，因三年的路将近都这个收完了。
各位们，马上，古罗杀对一个你带来农民嘛能挨干的，他多少没得人过表表皮吧没？那我去晒带来农工你个，带来农民嘛龙眼阿龙果，来农去晒 ，MI。M1 company ကိုရောင်းချဖို့သဘောတူလိုက်ပါပြီ။ Internet ဆက်သွယ်ဖို့အကြီးအကျယ်ကန့်တမှုတွေလုပ်နေချိန်မှာအခုလိုလုပ်ငန်းအားလုံးရောင်းချဖို့အတွက်ဆုံးဖြတ်လိုက်တာပါ။အပြည့်အစုံကိုမဆုမြတ်မွန်ကပြောပြပေးပါမယ်
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အတွက်လုပ်ငန်းဝင်ငွေဒေါ်လာ1900ကျော်ထိခိုက်ဆုံးရှုံးတယ်လို့ပြောထားတဲ့ Telenor Group ကမြန်မာနိုင်ငံမှာလုပ်ကိုင်နေတဲ့ Telenor မြန်မာလုပ်ငန်းအားလုံးကိုရောင်းချဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။M1 Group ဆိုတဲ့ယင်းနှိမ့်နှံမှုလုပ်ငန်းကြီးကိုမိုဘိုင်းဝန်ဆောင်မှုလုပ်ငန်း100ရာခိုင်နှုန်းအတွက်ဒေါ်လာ105သန်းနဲ့ရောင်းချဖို့သဘောတူညီလိုက်ပြီလို့ Telenor Group ကဇူလိုင်10ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။အပြီးသက်ရောင်းချပြီးရင် Telenor မြန်မာရဲ့အစုရှယ်ယာအလုံးနဲ့လုပ်ငန်းလက်ပတ်မှုအလုံးကို M1 Group ကပိုင်ဆိုင်မှာဖြစ်တယ်လို့ Telenor Group ကပြောပါတယ်။ပြီးခဲ့တဲ့လတဲ့အတွင်း Telenor Company အနေနဲ့လုံခြုံရေးစည်းကမ်းသတ်မှတ်ချက်တွေနဲ့လိုင်းနာတင်ပင်အကြောင်းအချက်စတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ခဲ့ရပြီးတော့ဒီအခြေအနေမှာကုမ္ပဏီကိုရောင်းချခြင်းသာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့သုံးသပ်ခဲ့တာဖြစ်တဲ့အကြောင်း Delino Group ye ogatale pie, muzang ya shi jo le pie tu, sikva brick yaga pyobare. Delino Company ha, yamanango, natang satong gunima, when ya lake be, mobile satway long and rigo, natang sali gunima satin when some who bigabare. Delino Company, yamanangama satin, 2000 up, bowing gedu, chuanchen when a hound yaga, Delino Company in ine, yamanangama telephone internet satway, do de gamobo, lope nangetalo, a miapi to address brahida, lope letter of miya lope gede, lope yobare.
ကျွန်တော်တို့ဒီဆော့ဘိုင်းပေါ့နော်2014လောက်မှာစပြီးတော့ဒီတယ်လီနော့ပြင်ဦးဦးပေါ့နော်ဒီနိုင်ငံရပ်စပိတ်ကုမ္ပဏီဝင်လာတဲ့အတွက်အရင်ဆုံးဟိုတိတိတသာပြောင်းလဲသွားတာကတော့လူတိုင်းဖုန်းကိုင်နေအောင်ပေါ့နော်အရင်ကလည်းမျိုးလူနေစုမဟုတ်တော့ဘဲနဲ့ဟိုအလုံးဟိုတကယ်ဟိုအောက်ခြေအခြေခံလုပ်ငန်းသားကနေစပြီးဟိုပေါ်ဒီအကုန်လုံးဒီလိုမျိုးအင်ဖော်မေးရှင်းအက်ဆက်ရတော့နော်ဆရာက ရှိတဲ့ဒီဝန်ဆောင်မှုတွေပေါ့နော်အဲ့ဒါတွေအကုန်လုံးကလည်းဟိုအများကြီးဟိုဆောင်ရွက်လို့ရတဲ့ပုံစံမျိုးဖြစ်သွားတာပေါ့အဲ့တော့စီးပွားရေးလုပ်ငန်းဖြစ်တဲ့အတွက်သူတို့ကတော့အကြီးကတော့ဒီစီးပွားရေးအကျိုးများအောင်လို့လုပ်တာမှမင်းလေဟိုစီးပွားရေးလုပ်ငန်းတွေတူတူတွဲပြီးတော့ပါလာပြီး CSR activities ပေါ့နော်အဓိကတော့လူမှုအကျိုးပြုလုပ်ငန်းတွေမှာသူတို့ဟိုဝင်ပြီးတော့ကူညီပေးတဲ့အပိုင်းတွေရှိတယ်ဥပမာအဖြစ်အဆက်အသွယ်ပြနေတဲ့ကြီးရတယ်ပေါ့နော်အခက်အခဲရှိတဲ့ကြီးရတယ်မှာသူတို့ဒီစာကြည့်တဲ့ပုံစံမျိုးဒီတခြား partner တွေဆက်တခြား association တွေပေါင်းပြီးတော့အဲ letter လုပ်ပေးတာတွေရှိတယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီဟိုကလေးတငယ်တွေကိုကျွန်တော်တို့ဟို volunteer တမောမျိုးနဲ့စာသင်ပေးတဲ့အပိုင်းမျိုးရှိတယ်ပြီးကြလို့ရှိရင်ဒီတက်ကြီးရွယ်ဖို့လို့ဆိုလို့ရှိရင်လည်းဟိုအဆက်အသွယ်ပြနေရတယ်ပြန်ပြီးဆက်သွယ်ရအောင်လို့ကျွန်တော်တို့ဒီလူစုချင်းပြုလုပ်ငန်းတွေကျွန်တော်လုပ်ပေးရရှိပါတယ်
တယ်လီနော့ company ထွက်သွားတာဟာဈေးခွက်မှာမျက်မျှတတပိုင်ဆိုင်နိုင်သူတယောက်ရောသွားတာဖြစ်တယ်လို့မြန်မာနိုင်ငံမှာတယ်လီကောင်ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်နေတဲ့ Blue Ocean Company အမှုဆောင်အရာရှိချုပ်ကိုထွန်းထွန်းနိုင်ကပြောပါတယ
်ပထမဆုံးဒီထွက်သွားတာကိုကြားတဲ့အတွက်ကကျွန်တော်တို့စိတ်မကောင်းဘူးပေါ့။ဘာလို့စိတ်မကောင်းလဲဆိုတော့ကျွန်တော်တို့ဒီမှာအဓိကတော့ဟို market player တယောက်ကဟို fair market player ပေါ့နော်။ဟိုတယ်လီနော့လိုမျိုးတမတ်တမတ်ရှိတဲ့ market player တယောက်ကရော့သွားတယ်အထူးသဖြင့်ကတော့ကျွန်တော်တို့ဒီအရင်တော့ဆိုလို့ရှိရင်ဒီအဲ MPT ကလည်းကျွန်တော်တို့ KDDI Sumitomo ကိုပါတယ်ဂျပန်ဘက်ကလည်းပါတဲ့အခါကျတော့ service တွေပို့တက်လာတယ် Telinor နဲ့ market ထဲမှာဆိုရင်အပြိုင်ဆိုင်ပေါ့နော်နောက်တစ်ခါ Urudu ကလည်းသူ့ဟာနဲ့သူအပြိုင်ဆိုင်နေဒီ competitive market ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတော့အဲ့လိုမျိုးတယောက်နဲ့တယောက်နဲ့ဒီပြိုင်တာကိုပူကြိုက်တယ်ပေါ့ဆိုတော့အဲ့ဒီခါကျမှဈေးအပြိုင် short ကြတယ် service တွေအပြိုင်ကောင်းကြတယ်ပေါ့ဒီတယ်လီနောကကျွန်တော်တို့အနေနဲ့ပြောမယ်ဆိုရင် leading mobile operator တယောက်ဖြစ်ပါတယ်ဖြစ်တဲ့အခါကျတော့သူတို့အနေနဲ့ကတော့အကျိုးအမြတ်ကတော့ရှိမယ်လို့တော့ကျွန်တော်မျှော်မှန်းပါတယ်ဒါပေမဲ့အဓိကတော့ထွက်သွားတဲ့အကြောင်းကတော့ထုံးစံတိုင်းပေါ့နော်ပုံမှန်ပြီးမှဒီဆက်ပြီးတော့မလုံနိုင်တဲ့အကြောင်းပေါ့နော်ကျွန်တော်တို့ဒီအနာသိန်းနဲ့နောက်ပိုင်းမှာသူတို့နောက်ပိုင်းအခက်အခဲရှိလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျ
တယ်လီနောမြန်မာလုပ်ငန်းတွေကိုဝယ်ယူမဲ့ M1 Group ကတော့လက်ပနော်အခြေစားရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးတစ်ခုဖြစ်ပါတယ်စက်တပ်ပိုင်း Mindtel ဆက်သွယ်ရေးလုပ်ငန်းအတွက်အလုပ်လုပ်ပေးနေတဲ့ Airwadi Green Towers ဆိုတဲ့ Mobile Phone Tower တိုင်းလုပ်ငန်းကုမ္ပဏီမှာရှယ်ယာအများစုထည့်ဝင်ထားတဲ့လုပ်ငန်းကြီးလည်းဖြစ်တယ်လို့မြန်မာအရေးလှုပ်ရှားနေတဲ့ Burma Campaign UK ကပြောပြီးတော့နာမည်ပြစင်းရင်တွင်းထားပါတယ်စက်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့နောက်ပိုင်းမှာ Telinor ကုမ္ပဏီအပါအဝင်မြန်မာနိုင်ငံမှာ Internet ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေအကြီးအကျယ်ကန့်သတ်ခံခဲ့ရပါတယ်အခုတော့တယ်လီနော့ရဲ့လုပ်ငန်းတွေမြန်မာနိုင်ငံကနေထွက်သွားရောမယ်ဆိုတဲ့အတွက်မြန်မာနိုင်ငံမှာလူအခွင့်အရေးကိုမချိုးဖောက်ပဲဘယ်ကုမ္ပဏီမှလုပ်ငန်းလည်ပတ်ဖို့မဖြစ်နိုင်ဘူးဆိုတာပြသနေတယ်လို့ American အခြေစား Human Rights Watch လူအခွင့်အရေးအဖွဲ့ကအကြေညာချက်ထုတ်ပြန်ခဲ့ပါတယ
် VOA American တဲ့ရုပ်သံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။847-3748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamis channel ဖြစ်ပါတယ်။စလုံးပေါင်းက
voabursechannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် voa bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabursechဖြစ်ပါတယ်အသင်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American သံကတောက်ကြံတဲ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ2440နဲ့51အပြင်လိုင်းလမ်းမီတာ190ကပါထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းနိုင်ဝက်မှာတော့ပထမဆုံးဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးမှာပါ။ကျမရဲ့ခန္ဓာထဲမှာတော့
အတန်းနဲ့များအိမ်မှာပဲနေတဲ့။အိမ်ပြင်ထွက်မယ်ဆိုရင်လည်းအကာအကွယ်ပေါ့သူဖြင့် mask ကိုတော့ဒါမဖြစ်မနေတက်တင်တယ်လက်ကို second 20ကြောင်းဆေးကြပြန်စီဖို့လိုတယ်ချားလူတွေခက်ခော့ကောင်နေဖို့လို
မြန်မာနိုင်ငံမှာ covid-19 တက်တရလှိုင်းစပြီးတော့ပြင်းထန်လာနေတာကိုဘယ်လိုကာကွယ်သင့်လဲဆိုတာကိုကြားကြမှာပါဒါပြင်တိုင်းရင်းသားဒေသတွေကနေပေးပို့နေတဲ့နောက်ဆုံးရသတင်းတွေကိုလည်းတင်ပြပေးနေတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြဖို့ရှိပါတယ်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်စစ်အာဏာသိမ်းမှုကြောင့်နေဆက်ရာဇဝတ်ဂိုင်းတွေကြီးထွားလာနေတဲ့အကြောင်းဥအောင်ခင်နဲ့ကိုညံဝင်းအောင်တို့ကတင်ပြထားပါတယ်နားဆင်ကြပါရှင
်ဆရာဒါတိမ်မှုကြောင့်တန်းပြီးပျက်စီးသွားတဲ့ဒဏ်ကိုလူတိုင်းခံစားနေရပါတယ်အာနာသိန်းအုပ်စုရဲ့ဆွေမျိုးသားချင်းတွေလည်းကြီးလန့်စားစားဖြစ်နေကြပါတယ်ဒါပေမဲ့ရာဇဝတ်ဂိုင်းတွေကတော့လုံးလုံးကိုင်းလို့ကောင်းလာပုံရပါလေ။အနာသိန်းတက်ကရာဇဝတ်ဂိုင်းတွေကိုအခွင့်အလမ်းဖွင့်ပေးလိုက်တယ်လို့ဖြစ်နေပါလေ။တရုတ်နယ်စပ်ရာဇဝတ်ဂိုင်းနယ်ခြားဆောင်တက်နဲ့ပြည်သူစစ်တွေရောထေးရှက်တင်ဖြစ်လာတဲ့အချိန်ခါဖြစ်ပါလေ။ပုံမှန်စစ်ပွဲရဲ့လက်ပတ်ဖို့ခက်ခဲနေချိန်မှာမောင်ခိုစစ်ပွဲရဲ့ရှင်တန်တဲ့နေဆက်ဒေသမှာရာဇဝတ်ဂိုင်းတွေအားကောင်းလာပါလေ။ NLD အစိုးရစုံစမ်းစစ်ဆေးခဲ့တဲ့ကျင်းပြည်နယ်ကရွှေကုတ်ကိုနေဆက်မြို့ဟာစစ်အာဏာသိမ်းချိန်ကစပြီးထူးထူးထောင်ထောင်ဖြစ်လာတယ်လို့ဧပြီလ21ရက်နေ့ထုတ် US Institute of Peace ရဲ့စာရမှာဖော်ပြပါတယ်။လောင်ကစားဝိုင်းငွေကြေးခဝါချလုပ်ငန်းနဲ့ရာဇဝတ်မှုမျိုးစုံလုပ်ဖို့ထိုင်းမြန်မာနယ်စပ်ကျင်းပြည်နယ်မှာ2019လောက်ကတည်းကအုံမြင့်ချခဲ့တာလို့ဆိုပါတယ်ဟောင်ကောင်အခြေစိုက်ရထိုက်ကုမ္ပဏီကနေဆက်မြို့တည်ဆောက်တာဖြစ်ပါတယ်။အကျိုးဆက်တစ်ခုကတော့မြဝတီမြို့မှာလေကစီနိုလောင်းကစားဝိုင်းတွေခေတ်ဆလာတာပါပဲ
။မြဝတီမြို့မြောက်ဖက်ကီလို20กว่าဝေးတဲ့တောင်ရင်းမြင့်မြမဘက်အချမ်းမှာလောင်းကစားမြို့တော်တည်ဆောက်နေတာပါ။ကရင်နယ်ကြားဆောက်တဲ့ BGF က20ရာခိုင်နှုန်းတရုတ်ဘက်က80ရာခိုင်နှုန်းအကျိုးအမြတ်ရယူမဲ့စီးပွားရေးလုပ်ငန်းဖြစ်ပါတယ်။ကရင် BGF အကူအညီနဲ့ဝင်ရောက်လာတဲ့တရုတ်တွေမြဝတီမှာများပြားလာပါတယ်။ရွှေကုတ်ကိုစီမံချက်ကိုစုံစမ်းစစ်ဆေးဖို့လွန်ခဲ့တဲ့နှစ်ဇွန်လမှာ NLD အစိုးရကဆုံးဖြတ်ပါတယ်။ကရင် BGF ဟာတပ်မတော်ရဲ့ဩဇာအရှိန်အဝါနဲ့လောင်ကစားမြို့တော်တည်ဆောက်နေတာထင်ရှားပါတယ်။တရုတ်မြို့သစ်ကိုစာရှိကန်းဆက်မှုဇုံလို့ခေါ်ပါတယ်။2012မှာထောင်ကထွက်လာတဲ့တရုတ်လူဆိုးကန်းဝင်ဝမ်ကော့ကွိုင်နဲ့ KNU အကြီးအကဲတချို့ဖက်ဆက်လုပ်ထားတဲ့စီမံကိန်းဖြစ်ပါတယ
်။ဆီယနာတိမ့်ပြီးနောက်တစ်နေ့မှာဝန်ကော့ကွာယာမြန်မာဟောင်မင်းစရောပွဲဝက်ဘ်ဆိုက်ကိုဖူးချမ်းပြည်နယ်မှာမှတ်ပုံတင်လိုက်ပါတယ်။ကိုကနယ်ကြားဆောင်တပ်ကတည်ထောင်ထားတဲ့ဘိုင်ရှန်းကုမ္ပဏီနယ်လဲအဆက်အသွယ်ရှိကြောင်းဖော်ပြပါတယ်။ကိုကကလည်းမြန်မာစစ်ပွဲရေးအချက်အချာတွေကိုဝင်ရောက်မဲ့အစီအစဉ်ဖြစ်ပါတယ်။ဝမ်ကော့ကွိုင်ကိုတရုတ်မျိုးချစ်တဦးအနေနဲ့ဖော်ပြပြီးမြန်မာပြည်ကတရုတ်အကျိုးစီးပွားကိုကာကွယ်မယ်လို့ဆိုပါတယ်စစ်တပ်ကပြစ်ခတ်လို့ထွက်ပြေးရတဲ့ဒုက္ခတွေတွေထိုင်းမြန်မာနယ်စပ်ကိုကျော်ဖြတ်ဖို့အကဲခဲရှိပေမဲ့လောင်းကစားလုပ်တဲ့တရုတ်တွေကတော့ဝင်ထွက်သွားလာနိုင်ကြပါတယ
်လွန်ခဲ့တဲ့9နှစ်အတွင်းမှာနေကြားဖြတ်ကျော်ရာဇဝတ်မှုတွေကိုတရုတ်အစိုးရကအကြီးအကျယ်နှိမ်နှင်းပါတယ်အဖမ်းစည်းတွေမကြာခဏလုပ်ပေမဲ့ဝမ်ကော့ကွိုင်ကတော့လူငင်းချမ်းသာခွင့်ရနေပါတယ်တရုတ်ပြည်မှာဝမ်ကော့ကွိုင်ဟာဂုံတူးပွဲတူချီးမြှင့်ခံရပြီး အရေးပါအရာရောက်နေပုံရပါတယ်တရုတ်အစိုးရလက်အောက်ခံဩဇာရှိ NGO နဲ့ရာဇဝတ်ဂိုင်းကောင်းဆောင်ပတ်သက်နေတာဟာစိတ်ဝင်စားဖို့ကောင်းပါတယ်ဝမ်ကော့ကွန်ဟာမလေးရှားမှာဖမ်းမရန်ထုတ်ခံထားရတဲ့ဝရမ်းပြစ်ဖြစ်ပါတယ်ရွှေကုတ်ကူမြို့သစ်ဟာတရုတ်အစိုးရရဲ့ပိုလန်မှမှာအကျုံးဝင်တယ်လို့ပြောဆိုတာမျိုးလည်းရှိပါတယ်ဒါပေမဲ့မြို့သစ်တည်ဆောက်နေသူတွေဟာဟောင်ကောင်နဲ့မကာအိုအခြေစိုက်တရုတ်တွေဖြစ်ကြလို့တရုတ်အစိုးရနဲ့ရောတရုတ်ပြည်မာကြီးနဲ့ရောပတ်သက်စရာအကြောင်းမရှိဘူးလို့တရုတ်သူတွေသည်ယွန်ဆန်းက Frontier မြန်မာစာဆောင်မှာမနစ်ကရှင်းပြပူပါတယ
်ရဇဝတ်ဆိုင်ဟာတရားဥပဒေမရှိတဲ့နေရာမှာခြေကုပ်ယူကြတာမို့မြန်မာနယ်စပ်ဟာလူစုကိုင်းတွေရဲ့စကြက်ဖြစ်လာပါတယ်စစ်အစိုးရကိုလက်နက်ကင်အဖွဲ့ကမကြောက်ပါဘူးဇွန်လအစောပိုင်းကတာချီလိမ့်မှာမွေးရင်ဆင်းတဲ့ပစ္စည်းကျပ်တမ်းပေါင်း14,000ကျော်ဘူဖမ်းဆီးရပြီပါလေ။ကွယ်လွန်သူဗိမ့်ပရင်ခွန်စာကြီးစိုးခဲ့တဲ့ဟိုမိတ်တပ်ဖွဲ့ဝင်ဟောင်း2ဦးကိုလည်းဖမ်းဆီးနိုင်ခဲ့ပါလေ။ဒါပေမဲ့ဖမ်းဆီးတဲ့ရဲစခန်းကိုလက်နက်ကင်တစုကလာရောက်ပစ်ခတ်လို့ရဲတပ်ချက်ကြီးတဦးသေဆုံးကြောင်းဇွန်လ10ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါလေ။စစ်ကောင်စီရဲတပ်ဖွဲ့ဟာကရုံးပေါ်ထွက်ကွက်ပြီးအမျက်ထုတ်တာလို့လူစိုးကိုင်းကယူဆတဲ့အတွက်ခရိုင်ရဲတပ်ဖွဲ့မူယုံကိုပြစ်ခတ်တိုက်ခိုက်တာဖြစ်ပုံရပါတယ်စစ်ကောင်စီစန့်ကျင်ရေးလုပ်နေတဲ့တာချီလက်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့ရဲတပ်ဖွဲ့ယုံကိုပြစ်ခတ်တဲ့ကိစ္စနဲ့လုံးဝပတ်သက်ခြင်းမရှိကြောင်းဇွန်လ9ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်လက်နက်ကင်အဖွဲ့ပေါင်းစုံကိုရင်ဆိုင်နေရတဲ့စစ်ကောင်စီတပ်ဟာလက်တင်မပေါ်တဲ့ပြစ်ခတ်မှုမျိုးကိုမကြာခဏလုပ်တတ်တာကိုလည်းဒေတာဂန်တွေကအရင်ထားမိကြပါလေခင်ဗျာ
ဦးအောင်ခင်မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာပါအခုတော့အပတ်စဉ်ကိုဝင်းမင်းတင်ဆက်ပေးနေတဲ့အချမ်းမာကြီးခန္ဓာကိုတင်ပြပေးမှာပါမြမနိုင်ငံမှာအခုကိုဗစ် -19 တက်တရာလှိုင်းဆပြီးတော့ပြင်းထန်လာချိန်မှာပိုအဓိကထားပြီးတော့ကာကွယ်ဖို့လိုအပ်တာတွေနဲ့ကုသရေးဆိုင်ရာတွေမှာအားလုံးဝိုင်းပြီးတော့ပူးပေါင်းလှုပ်ဆောင်တင်ပြီလို့ချမ်းမာရေးတာဝန်ရှိသူတွေကတိုက်တွန်းလိုက်ပါတယ်။အဓိကထားပြီးကာကွယ်ရမှာတွေကဘာတွေပါလဲ။ကုသရေးအတွက်အရေးတကြီးပြင်ဆင်ရမှာတွေကရောဘာတွေပါလဲ။ဒီကြောင်ချမ်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရလည်းဖြစ် American CDC ကုသရောဂါကာကွယ်ထိန်းချုပ်ရေးဌာနလေ့လာတင်ကြားခဲ့သူလည်းဖြစ်တဲ့ကုသရောဂါဗေဒကျွမ်းကျင်သူဒေါက်တာတန်းလိုင်စိုးကိုကိုဝင်းမင်းကမေးမြန်းထားပါတယ်။နားဆင်ပါ
โอเคဒေါက်တာသန်းနိုင်စိုးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ် -19 လှိုင်းကတရိပ်ရိပ်နေပေါ့နော်နေ့စဉ်6000အနည်းနဲ့ထိဆက်ပြီးတော့တက်လာနေတာကြောင့်အခုလိုအချိန်မှာအကောင်းဆုံးကာကွယ်နိုင်ဖို့နဲ့ကုသနိုင်ဖို့ဆွေးနွေးမှာမို့အဓိကကာကွယ်ရေးအတွက်ဘာစပြောခြင်းလဲဆရာကြီး
အဓိကတော့ဒီကာကွယ်ရေးနည်းလမ်းထဲမှာအဓိကကြာဆုံးနည်းလမ်းတော့မိမိအိမ်မှာနေထိုင်နေအကောင်းဆုံးပဲဒါမဲ့မဖြစ်မနေထွက်ရတဲ့လူတွေရှိပဲပေါ့နော်ဒီမဖြစ်မနေအလုပ်လုပ်တဲ့လူတော့ပေါ့နော်ဟိုအလေပတ်သွားတာမျိုးဟိုအကြောင်းမရှိပဲနဲ့ဟိုဖိစားမရှိပဲထွက်တာမျိုးဒါမျိုးကိုတော့ကျွန်တော်ကရှောင်ရမယ်အထူးသဖြင့်ဒီအသက်အရွယ်60အထက်ကြီးရင်းတဲ့လူတွေတေတိုးနှလုံးစီးတူပေါ့နော်ဒီနာတာရှည်ရောအခန့်တစ်ခုရှိတဲ့လူတွေကဒါတက်နိုင်သမျှအိမ်မှာပဲနေတဲ့အဲ့တော့အိမ်ပြင်ထွက်မယ်ဆိုရင်လည်းအကာအကွယ်ပေါ့အထူးဖြင့် mask ကိုတော့ဒါမဖြစ်မနေတက်တင်တယ်ပြီးရခါကျတော့ဒီအများဆုံးပစ္စည်းတွေမကင်တွယ်မီနဲ့ကင်တွယ်ပြီးတိုင်းလက်ကို second 20ကျောင်းဆေးကြပြန်စီးဖို့လိုတယ်ခြားလူတွေခက်ခော်ခါနေဖို့လိုချိန်တန်လို့အိမ်ပြန်ဝင်နိုင်လဲဒီ mask ကိုစေးကြဆွန့်ပြဖို့လိုတယ်လက်ကိုဆင်းချသေးဖို့လိုတယ်စိတ်ရဲ့ဟုံးလိုယောဂကုသမှုများတဲ့မျိုးတွေမှာဆိုရင်ပြင်ရတာလေအဝတ်ကိုတော့မှမိနစ်30လောက်ဆက်ပြန်နေရည်နဲ့စိန်ပြီးတော့မှလာချောဖို့တင်တယ်ကိုကလည်းကိုလည်းတက်ဆင်းတင်တယ်အိမ်မှာရှိတဲ့အတက်ရွယ်ကြီးရင်တဲ့လူတွေနဲ့ဒါအနည်းကမျက်နှာချင်းနဲ့စားတော့ချင်တာတွေမပြုလုပ်တင်ဘူးအဲ့တော့တက်နိုင်တယ်များအိမ်ထဲမှာဆိုရင်ဆေးဖြစ်တယ်အပြင်သွားတဲ့လူကကာကွယ်လာမယ်အဓိကတော့ကို့အိမ်ထဲကိုပိုးပြန်တယ်လာမယ်လူမဖြစ်ဖို့လိုတယ်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုဒီဗီဇာပြောင်းမျိုးကွဲတဲ့ရဲ့ဒီပြင်းထန်တဲ့အနေအထားကိုရောနောက်ဆုံးဘယ်လိုတွေ့ရှိထားသလဲဆရာ။
ဒီကတော့ဒီမျိုးပြောင်းတဲ့ဟာလေပို့ပြီးတော့နည်းနည်းဒီထားမယ်ဟာတော့တော်တော်ကြီးကိုမြန်တယ်ပေါ့နော်။အဲတချို့စာဆောင်တွေမှာတော့ရေးလာပြီ။ဒီမိနစ်ပိုင်းလေးလောက်ပေါ့နော်။ဒီ duration ကတော့အရင်တော့15မိနစ်ထိတွေ့တော့မှ content ဖြစ်တယ်ဆိုပြီးတော့ဒါပထမပိုင်းကကြီးညာခဲ့တဲ့ပုံရှိတယ်ပေါ့နော်။အခုကမိနစ်ပိုင်းတော့မဟုတ်တော့ second ပိုင်းလေးတွေပေါ့နော်။အဲ့လိုလေထိတွေ့ရနေတယ်ပိုးရှိတဲ့လူတယောက်နဲ့ဒီအကာအကွယ်မပါဘဲနဲ့ second ပိုင်းလေးထိတွေ့ရနေတယ်ပဲ။ကုဆက်နိုင်တဲ့အနေအထားဆိုတော့လေတော်တော်ကြီးကိုမြန်ဆန်တဲ့သဘောရှိရပါတော့။ဒ
ตัวปูบิโอเวนไนเนี่ยตัวเชี่ยจำไว้จนเราว่าทุกเรื่องเลี้ยงเวนในทั้งหมดเนี่ยแค่นี้ก่อนนะจนเราครอสแมนนี่เลยเชื่อเราก่อนว่าเลี้ยงเวนในทั้งหมดเนี่ยลูกเทียนอะไรเบรนบอลเดียพูนไนเดมเมตเพื่อเทพูนเนี่ยก่อนนะเพื่อการไปถ่ายไอ้เรื่องมีสุดเลยดีเลียดีเทอร์ชัดตัวลงมีอ่ะไอ้ลูกหาดีนับเพื่อลงพูนเอาด้วยทุกเรื่องมีนักเชื่อใจเป็นในการนี้พูนไนเดมเมตคุณอาจจะเรียกครอสแมนนี่เลยเชื่อเราเลี้ยงเวนในทั้งหมดก่อนนะ
ဖြစ်တာပေါ့နော်။နောက်တစ်ခုကတော့တော့လက္ခဏာမပြရလေပေါ့နော်။လူကောင်းတိုင်းပေါ့။ဒါပေမဲ့သူကပိုးတဲဆောင်တဲ့လူဖြစ်သွားတယ်။သူနဲ့ဆက်ဆက်တဲ့လူတွေကြားထဲမှာရောဂါလက္ခဏာပေါ်လာ
တယ်။ဟုတ်ကဲ့ဆရာကြီး။နောက်တစ်ခုကကုသမှုနဲ့ပတ်သက်လို့ရောဘလို့အနေထားဆက်ရှိနေလဲဆရာ
။ကုသရေးတိုင်းရလဲလား။အစအပိုင်းကတော့တော်တော်ကြီးတည်ထားပေါ့။တကယ်ကိုပရော်ဖက်ဆာကြီးကိုယ်တိုင်ကကိုကြည့်ပြီးတော့မှကုရတာပေါ့နော်။အဲဒီတော့တိုင်ရတဲ့ဟောစီတဲ့ဝေဘာကြီးကိုဖောင်ကြီးကိုလောင်းကြတာပေါ့နော်။ဒီလိုနေရာမျိုးတွေမှာတကယ်ညောင်နိုင်ငံမှာထိတ်တန်းဆိုတဲ့ဓမ္မတော်ကြီးကိုယ်တိုင်မှအချက်မဲ့ကုခဲ့တာပေါ့။အမေလည်းအခုကဒီတမားတော်ကြီးရဲ့ကောင်းမှုနဲ့ပဲကျွန်တော်က clinical management guideline ဆိုပြီးဖတ်တာပါနော်။ဒါပြီးခဲ့တဲ့ရက်ကလည်းဗာရှင်7အထိကျွန်တော် update လုပ်ထားတယ်ပေါ့။ဒါပေမဲ့အဲ့ဒီခါကျတော့ဒီတမားတော်ကြီးဖြစ်မှာမဟုတ်တော့ပေါ့နော်။တစ်ခါဆရာဝန်တယောက်ဒါမှမဟုတ်သူ့ရဲ့ကြီးကြပ်မှုကအတိုင်းပင်ခံဆရာဝန်ပေါ့နော်။ဒီဟာနဲ့ကျွန်တော်လှမ်းပြီးချိန်ဆက်ပြီးတော့ဒီဆရာဝန်တူအနေနဲ့ clinical management guideline ရှိရအောင်လို့ကောင်းကောင်းကုနိုင်တဲ့အနေထားပေါ့နော်။ဒါကတော့ကျွန်တော်တို့ဒုတိယလိုင်းရဲ့မတကြတဲ့ခုလိုပဲဆိုတော့အဲ့လားလေးကခုစိတ်တော်တော်များပြန်ပြီးအဆင်ပြေနေတဲ့သဘောရှိတယ်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာကုသမှုတွေစိန်ခေါ်ချက်တွေရောဘယ်လိုဆက်ရှိနေသလဲဆရာ
စိန်ခေါ်ချက်ကတော့ HR ပေါ့ဒါပေမဲ့တော်တော်များများလေးတော့ဆရာဝန်တွေပြန်ပြီးတော့ပေါ့နော်အထူးသဖြင့်ဒီ 100% အပြည့်အဝများခဲ့ရင်တော့မှရှိတဲ့အင်အားနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်အဲ့တော့အချောင်းမျိုးမျိုးကြောင့်သဘောထားချင်းမတိုက်ဆိုင်တဲ့ဒီကိုမောင်းမားရဲ့အနေနဲ့ဒီ COVID တိုက်ချက်ရေးမှာဒူဝါပေါင်းမယ်ဆိုတဲ့ဝန်ကြီးဌာနအနေနဲ့အားဟိုတက်နိုင်တယ်များဆောင်ရွက်ပေးနေကြအောင်လားကျွန်တော်ပြောင်းလို့ဝင်ကြည့်တယ်အဲဒါမျိုးပြောပါမယ်ဒီကုတရဲ့အပိုင်းမှာလည်းဒါ referral ပေါ့အဓိက transport ပေါ့ဒါပို့ဆောင်တဲ့အပိုင်းဒီအပိုင်းနေမှာပေါ့နော်သိပညာရှင်မှမဟုတ်ဘူးပေါ့နော်မိမိကစပြီးတော့ခုနအူတယောက်ချင်းနေနဲ့လုပ်နိုင်တာလည်းရှိရဲအဲ့လိုလေစေတနာဝန်ထမ်းအနေနဲ့လုပ်ပေးနိုင်တာလည်းရှိရဲနောက်တစ်ခုကပုဂ္ဂလိကစေရုံဆိုရယ်ပုဂ္ဂလိကစေရုံမြန်မာနိုင်ငံချက်ချင်းနေတဲ့မြန်မာနိုင်ငံကျန်းမာရေးမှူးအကင်းပေါ့နော်ဒီလိုမျိုးအခွင့်အရေးအနေနဲ့လည်းပါနိုင်တဲ့လောက်ကနေပြီးတော့ကိုတက်ရတက်ရပေါ့နော်လုပ်ငန်းလေးပြီးရောက်အောင်မြင်သွားမယ်ပေါ့နော်ဒီကိုဗစ်ကိုအားလုံးအတူတိုက်ဖြတ်ကြလို့ပေါ့နော်ပူးပေါင်းဆောင်ရွက်ရမယ့်အချိန်ကာလဖြစ်ပါတယ်
ဟုတ်ကဲ့ဆရာနောက်ဒီကုသမှုအတွက်လိုအပ်တဲ့စေပစ္စည်းကိရိယာတွေအပိုင်းရော
အဓိကရည်ကြီးရတော့အောက်ဆီဂျင်ပေါ့နော်ဒီအခါကျတော့အဓိက PPE ပေါ့ဒီဝန်ထမ်းတွေအတွက်ကာဝေးရေးလုံလုံရတဲ့အရေးကြီးရပေါ့နော်အဲနောက်တစ်ခုကဒီလိုအပ်တဲ့ဆေးဝါးတွေပေါ့နော်ကျွန်တော်တို့ဒက်စာတုံးနေတာတို့ရန်ဒစီဗာတုံးတာတို့ကွန်ပလီဆန့်ပလတ်စမာတုံးတာပေါ့နော်ဒါတွေကလည်းဒီ clinical management guideline ထဲမှာပါတဲ့ဆေးဝါးတွေပေါ့နော်အဲ့ဆေးဝါးတွေကကျွန်တော်တို့လက်ထဲမှာလက်ရှိမှာလုံလောက်ရှိတယ်ပေါ့ဒါမဲ့လည်းတစ်ခါကလူနာ case လို့အများကြီးလာရင်တော့လည်းဒါလိုအပ်ချက်ပြောလို့မရအောင်လေဒါမဲ့လက်ရှိအနေထားကတော့ကျွန်တော်ရန်ကုန်မှာဆိုရင်စုပေါင်းလူနာကရင် COVID လူနာပေါ့နော်ကရင်ပေါင်းစင်တာတွေတစ်ခုပြီးတစ်ခုတိုးချက်ပြီးဖွင့်လာတဲ့အချိန်မှာလည်းဆက်ကလူနာများလာတဲ့အနေအထားမှာဆက်ကဘယ်လိုတိုးချက်သွားမလဲပေါ့နော်အတောင်းလုံးတော့ပြင်ဆင်ထားပါပေါ့နော်ဒါကိုတစ်နေရာနဲ့တစ်နေရာတော့မတူဘူးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီ COVID လိုင်းတရရဲ့တက်လာတဲ့အချိန်မှာပေါ့နော်ကာကွယ်နဲ့ကုသမှုနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကအ
ဓိကတော့ကုသမှုအပိုင်းကတော့ပေါ့နော်ကိုဗစ်ကဟိုသိကြတဲ့ဒီဗိုင်းရပ်စ်ကိုတေးသေးလေးဆေးပေါ့နော်ဒါကတော့ကျွန်တော်အခုထိမပေါ်ပေါက်သေးဘူးပေါ့ခုနအောက်ဆီဂျင်ကြိုင်အောက်ဆီဂျင်ပေးပြီးတော့ဒီခန္ဓာကိုယ်ကနေဒီဗိုင်းရပ်စ်ကိုတွန့်ပြန်နိုင်တဲ့အနေနဲ့ဒါအထိလုံရမ်းမှုတွေကျော့ကျသွားပြီးတော့ဒီကိုဗစ်ရဲ့ဟာကိုခန္ဓာကိုယ်ကပြန်နိုင်သွားတဲ့အနေထားလေးကျွန်တော်ဒီကနေစံပိုးကူညီပြီးတော့ခန္ဓာကိုယ်ကိုထောက်ပံ့ပြီးကူညီပြီးတော့ဆောင်ရွက်ပေးရတဲ့အပိုင်းပေါ့နော်အဲဒီခါကျတော့ကောင်းဆုံးကတော့ဒီ virus ကမဝင်တာအကောင်းဆုံးပဲပေါ့နော်အဲတော့ခုနကုသတဲ့အဆင့်မျိုးကတော့ကာကွယ်တဲ့အဆင့်မှာကောင်းကောင်းလုပ်ထားဖို့လိုရဲဆရာလူတွေကကာကွယ်ကြမယ်ဆိုရင်ဒီသိအောင်ပွင့်တဲ့ပမာဏနဲ့လဲတော့ကျွန်တော်ကကုသတဲ့အပိုင်းမှာလည်းအားလုံးကောင်းမယ်လို့အားမဆန်လို့မရအောင်အဲ့လိုအနေအထားမျိုးမှာမရောက်တာတော့အကောင်းဆုံးပဲပေါ့နော်အဲတော့ကာကွယ်တဲ့အပိုင်းကိုအလေးထားပြီးဆောင်ရဲ့ကုသတဲ့ပမာဏနဲ့ကြောက်ကြသွားမယ်တစ်ဆက်ဆက်သိအောင်နေပေါ်ဈေးမကြီးစနစ်ပေါ်ဈေးမကြီးဝန်ထမ်းပေါ်ပေါ့နော်ခုနဆက်ဆက်ဆက်တက်နေတဲ့ဒီအားလုံးပေါ့ဒီကြရဲ့ဒီဝင်နေကြော့သွားတယ်အဲ့တော့ကာကွယ်တဲ့အပိုင်းဥစားပေးပါကုသရေးအပိုင်းရတယ်ဒါချင်းချင်းလေးအပိုင်းတွေတိုင်းလုပ်နေနော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆက
် COVID-19 တက်တဲ့လိုင်းပြင်းထန်လာနေတာကြောင့် ယောဂမကူးဆင်အောင်ဘာတွေလုပ်တယ်လဲဆိုတာကိုကိုဝင်းမင်းကတင်ပြပေးခဲ့တာပါအခုတော့အပတ်စဉ်တင်ဆက်နေကြတိုင်းရင်းသတင်းလွှာကိုနားဆင်ရမှာပါ BNI အဖွဲ့သားတွေကစူးစီးတင်ဆက်ပေးထားတာပါ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းလွန်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရင်းနှီးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSDI ရဲ့အဖွဲ့ခေါင်းဆောင်အဖြစ်မွန်ပြည်သစ်ပါတီ NMSP2 ဥက္ကဋ္ဌနိုင်အောင်မင်းကိုတာဝန်ပေးအပ်လိုက်ပါတယ် KNU ကရဲ့အမျိုးသားအစည်းအရုံးထိန်းချုပ်နေမြေတက်မဟာငါးနေမြေတိုက်ပွဲမှာစစ်ကောင်စီဘက်ကလည်းထိခိုက်ကြဆုံမှုများတယ်ဆိုတာနဲ့မြို့ပြဒေသအထိတိုက်ပွဲတွေဖြစ်ပွားလာနိုင်တာမို့လုံခြုံရေးတတိရှိဖို့ KIO ကတိုက်တွန်းထားတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါငိမ့်ချိုင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSTI ရဲ့အဖွဲ့ခေါင်းဆောင်အဖြစ်မွန်ပြည်သစ်ပါတီ NMSP ဒုတိယဥက္ကဋ္ဌနိုင်အောင်မင်းကိုဇွန်လ9ရက်နေ့မှာဆက်လက်တာဝန်ပေးအပ်လိုက်တယ်လို့အပြည့်ရစေဖွဲ့ NCAS EAO ကထုတ်ပြန်ထားပါတယ်ဗိုလ်ချုပ်ကြီးရစက PPSTI ရဲ့အဖွဲ့ခေါင်းဆောင်ကအနားယူလိုတာကို2021ဇွန်လက PPSTI အဖွဲ့ဝင်တွေစီစာပို့အကြောင်းကြားခဲ့တဲ့အတွက်၎င်းနေရာကိုအခုကျင်းပလျက်ရှိတဲ့ PPST အစည်းအဝေးမှာအစာထိုခန့်အပ်လိုက်တာဖြစ်ပါတယ် PPST ရဲ့သဒ္ဒုထအကြိမ်မြောက် NCAS EAO တို့ရဲ့ထိပ်သီးအစည်းအဝေးဒုတိယပိုင်းပြည်မြောက်တဲ့အထိယာယီဦးဆောင်သွားဖို့မွန်ပြည်သစ်ပါတီကဒုတိယဥက္ကဋ္ဌနိုင်အောင်မင်းကိုယာယီအဖွဲ့ခေါင်းဆောင်အဖြစ်တာဝန်ပေးအပ်ခဲ့တာဖြစ်ပါတယ် PPST ကိုတနိုင်ငံလုံးပြစ်ခတ်ရစေသဘောတူစာချုပ် NCA ထိုးထားတဲ့လက်နက်ကိုင်အဖွဲ့တို့နဲ့ဖွဲ့စည်းခဲ့ပါတယ်
KNU ကရင်မြူရာစီယုံထိန်းချုပ်နယ်မြေတပ်မဟာငါဖာပုံခရိုင်မှာပြီးခဲ့တဲ့ဆွန်လမှာတိုက်ပွဲဖြစ်ပွားတဲ့ချိန်ပိုများပြီးစစ်ကောင်စီဘက်ကလည်း150ကျော်ကြဆုံးပြီးတော့တရားကျော်ထိခိုက်ဒဏ်ရာရရှိသွားတယ်လို့ KNU တပ်မဟာငါပြောခွင့်ရသူရိယပူမူကြီးစောကလေးတို့ကပြောပါရယ်။ဒါပြင် KNU ထိန်းချုပ်နယ်မြေတပ်မဟာငါပြင်တပ်မဟာတဲ့နဲ့တပ်မဟာသုံးတွေမှာလည်းစစ်ကောင်စီတပ်ပါဝင်နေကြဆောက်တပ် BGF တပ်ဖွဲ့ဝင်တွေကအင်အားဖြည့်တင်ထားပြီးလှုပ်ရှားမှုတွေဆက်လက်ရှိနေဆဲပဲဖြစ်တယ်လို့ KNU ဘက်ကပြောပါတယ်။တပ်မငန်းနေမြေမှာအဲ့လိုစိုက်ပွဲဖြစ်ပွားတဲ့ခြေအနေနဲ့ကြက်ဆုံတဲ့ခြေအနေတွေကတော့စစ်ကောင်စီဘက်ကထုတ်ပြန်ထားတာတော့မသိရသေးပါဘူး။
ချင်းပြည်နယ်မှာတလအတွင်းကိုဗစ်ရောဂါကူးစက်ခံရသူ2000နီးပါးတိုးလာနေပြီးကိုဗစ်ကြောင့်သေဆုံးသူ100ကျော်ရှိလာပြီးဖြစ်ပါတယ်။ဇွန်လ3ပိုင်းကစပြီးကနေ့အထိချင်းပြည်မြောက်ပိုင်းလောက်ကိုင်းမှာကူးစက်ခံရသူ1100ကျော်သေဆုံးသူ2ဦး၊လာရှိုးမှာကူးစက်ခံရသူ600ကျော်သေဆုံးသူ30ကျော်ရှိပြီးနှမ်ခမ်းမြို့မှာနှစ်ပတ်အတွင်းကူးစက်သူ140ကျော်သေဆုံးသူစုစုပေါင်း9ဦးရှမ်းပြည်အရှေ့ပိုင်းတချိလိတ်မှာကူးစက်သူ100ကျော်ရှိလာပြီးဖြစ်ပါတယ်အခုလိုကူးစက်မှုနှုံမြန်ဆန်လာတာဟာမြို့နယ်တိုင်းမှာစောင့်ကြပ်စစ်ဆေးပေးမဲ့စီတနဝန်ထမ်းတွေကျန်းမာရေးဝန်ထမ်းတွေနေပါနေသလိုစေယုံစေခန်းတွေမှာလည်းကျန်းမာရေးဝန်ထမ်းတွေ CDM လုပ်နေတာကတကြောင်နဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာကာကွယ်ကူတရေးဆိုင်ရာအစိုးရဝန်ထမ်းတွေကကာကွယ်ကူတရေးအတွက်ထက်ထဲဝင်ဝင်လှုပ်ဆောင်မှုမရှိတာကြောင့်ဖြစ်တယ်လို့လူမှုကူညီရေးအဖွဲ့ဝင်ကပြောပါတယ
်ရေခိုင်ပြည်နယ်မြို့နယ်တချို့ကစာရင်းရောင်းတွေမှာဆရာဆရာမတွေပါဝင်ចောင်းသားចောင်းလူ17ဦးမှာ COVID-19 ရောဂါကူးစက်ခံထားရတဲ့အတွက်တင် जा မှုတွေကိုနှစ်ပတ်ကြာရယဉ်ရပ်နားထားရပါတယ်အခုကူးစက်ခံထားရတဲ့ចောင်းတွေကတော့စစ်တွေပောက်တော်မောင်တော်ကြောက်ပြူနဲ့တန်တွဲမြို့ကစာရင်းရောင်းတွေဖြစ်တယ်လို့ပြည်နယ်ပညာရေးမှူးရုံးကသိရပါတယ်ရေခိုင်ပြည်နယ်မှာစူရိုင်းလ9ရက်နေ့အထိ COVID ပိုးတွေ့လူနာစုစုပေါင်း900ကျော်နဲ့သေဆုံးသူ4ဦးရှိနေပြီဖြစ်တယ်လို့ပြည်နယ်ကျန်းမာရေးဌာနစီးရင်ရသိရပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေလိုက်စာမှာဇူလိုင်လ6ရက်နေ့အင်ကာနေ့တရက်တည်းမှာပဲ COVID-19 အတည်ပြုလူနာ4ဦးထပ်တိုးပြီးအခုဇူလိုင်လပထမပတ်အထိလိုက်စာမြို့မှာအတည်ပြုလူနာအယောက်20ရှိသွားပြီဖြစ်ကြောင်း KIO ရဲ့ COVID-19 ကာကွယ်တားဆီးနေနည်းရေးကော်မတီအတွင်းရေးမှူးပုံမူးကြီးလက်ဖိုင်ဟင်းဝမ်ကပြောပါရယ်COVID-19 အတည်ပြုလူနာ20ရှိတဲ့အနက်လက်ရှိဆေးရုံမှာ5ဦးစိတ်ကူးတက်မှုခံယူနေရပြီးလက်ရှိမှာ
ယောဂကူးစက်မှုနှုန်းကိုထိန်းချုပ်ထားနိုင်တယ်လို့ KIO ကပြောပါတယ်။အခုထပ်တော့လာတဲ့ COVID-19 အတီးပြုတ်လူနာတွေကလိုင်ဇာဒေတာခံတွေမဟုတ်ပဲလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကြောင့်တခြားဒေတာကနေဝင်ရောက်လာသူတွေဖြစ်တယ်လို့သိရပါတယ်။
ချင်းမြင့်နဲ့သန္တလမြို့ရဲစခန်းကဒူရဲအုပ်ခိဝေစင်လတ်ကိုဇူလိုင်လ5ရက်နေ့ညနေ DAPG ဖရဲကျောင်းဒီပိုကျုပ်လမ်းမတိုင်းဆိုင်ကယ်နဲ့ဆင်းလာတဲ့အချိန်မှာ CTF သန္တလတပ်ဖွဲ့ဝင်တွေကတနတ်နဲ့အနီးကပြစ်တက်ခဲ့ပြီးအဲ့ဒီနေရာမှာပဲပွဲချင်းပြီးတိုက်ဆုံးခဲ့တယ်လို့သန္တလမြို့ခံတွေကပြောပါတယ်ဒူရဲအုပ်ခိဝေစင်လတ်ကိုပြစ်တက်တဲ့ပတ်သက်ပြီးတော့စစ်ကောင်စီကအမြဲတမ်းသတင်းပေးသူ CTR လှုပ်ရှားမှုမှာပါဝင်သူတွေကိုချင်းချောက်ပြီးအများပြည်သူစန္ဒရိတ်ခါတည်ယူမှုနဲ့ကြီးတွားပြည်သူတွေကိုချင်းချောက်နေတာကြောင့်လို့ CDF ထန်တလန်ဘက်ကဇူလိုင်လ5ရက်နေ့ညမှာကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြန်မာစစ်တပ်ကနေနိုင်ငံတော်အာဏာကိုထိမ့်သိမ်းခဲ့ပြီးနောက်ပိုင်းကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့တိုက်ပွဲဖြစ်ပွားမှုတွေပိုများလာသလိုမျိုးပြဒေတာအထိတိုက်ပွဲဖြစ်ပွားလာနိုင်တာမို့လုံခြုံရေးတတိရှိဖို့ KIO ကနေတိုက်တွန်းထားပါတယ်အမည်ရဲ့စူးစီးချက်ကိုနိုင်ကိုအိမ်ကနေတင်ဆက်ပေးထားပါတယ
်မျိုးပြဒေတာတွေထိတိုက်ပွဲချိန်မရွေးဖြစ်ပွားလာနိုင်တဲ့အတွက်စည်ရေးတတိရှိဖို့နဲ့လုံခြုံရေးအတွက်ကြိုတင်ပြင်ဆင်ထားဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကကချင်ပြည်သူတွေကိုသတိပေးပြောဆိုလိုက်ပါတယ
်ဒီလိုလူထုတွေလည်းအရင်နှစ်ထက်ပိုမှစည်ရေးအခြေအနေကိုစောင့်ကြည့်ဖို့စီရင်နေပတ်တဲ့တရင်တွေကိုနားဆင်ဖို့တော့လိုမယ်လို့ကျွန်တော်ထင်ပါတယ်အဲဒါကြောင့်အချိန်မရွေးတိုက်ပွဲဖြစ်လို့ရှိတာအခုမိသားစုအတွက်ခုဘဝအတွက်လုံခြုံရေးဒီလဲတတ်နိုင်ဆုံးကျွန်တော်အဆင်ပြေတယ်လို့လူထားဖို့တော့လိုမယ်လို့ကျွန်တော်ပြောလို့ပါတယ
်ဆွန်လ23ရက်နေ့ညကဗလာမင်းနဲ့တရာရှိစစ်ကောင်စီရဲ့လုံခြုံရေးသက်စကန်နဲ့ဆွန်လ30ရက်နေ့မှာလဲမြကြီးနားမြို့ဝင်20မိုင်ဂိတ်ကိုကချင်လွတ်လပ်ရေးသမ္မတ KIA ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့နေရာနှံ့မှာတိုက်ပွဲတွေဖြစ်ပွားလာနိုင်တဲ့အခြေအနေတွေကြောင့်ပြည်သူတွေအနေနဲ့စစ်ရေးသတင်းနဲ့လုံခြုံရေးအတွက်ကြိုတင်ပြင်ဆင်ထားဖို့ဗိုလ်မှူးကြီးနော်ဘူးကပြောဆိုလိုက်တာပါ
အခုအချိန်မှာတော့မြန်မာနိုင်ငံတနင်္ဂနွေလုံးမှာဒီကအနာချင်းဖြုတ်ချရေးနဲ့ပတ်သက်လို့ဒေါ်လာရေးလို့မဲ့တဲ့အချိန်ကာလဖြစ်ပါတယ်ကျွန်တော်တို့အချင်းပြည်နယ်မှာမကပါဘူးဟိုမြို့ကြီးတွေပြကြီးတွေရန်ကုန်မင်းလေးနဲ့ပြည်တော်ကအစပြည်သူလူထုတွေလည်းဒီကအနာချင်းဖြုတ်ချရေးမှာဒေါ်လာရေးလို့မဲ့တဲ့အချိန်ကာလဖြစ်နေတယ်ဆိုတော့တိုက်ပွဲတွေကတော့ကျွန်တော်တို့ KA မပြနေလဲတခြားအဖွဲ့အစည်းတွေ PDF တို့တခြားအဖွဲ့အစည်းတွေများရှိတာပေါ့အဲ့ဒါနဲ့တိုက်ပွဲပြည်ပြမတိုက်ပွဲတွေလည်းဖြစ်တတ်တာပေါ့
ဇွန်လ23ရက်နေ့ညကဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်စစ်ကောင်စီဘက်ကတိုက်ပွဲဖြစ်ပွားတဲ့ဗလာမင်းနှင့်သရဘက်ကိုတင်ကားတွေစစ်ကားတွေနဲ့စစ်ကူသွားရောက်ခဲ့ပြီးမြကြီးနားနှံ့လေရင်ပြဝဲမှုတွေလည်းရှိနေပါတယ်လက်ရှိမှာတိုင်းနယ်ပြည်နယ်ဒေသသေးသေးရှိမြို့နယ်စတော်များများနဲ့တိုင်းသာလက်နက်ကန်အဖွဲ့အစည်းတွေထိန်းချုပ်ထားတဲ့ဒေသတွေမှာစစ်ကောင်စီတပ်နဲ့တိုင်းသာလက်နက်ကန်အဖွဲ့အစည်းတွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးအမျိုးသားညီညွတ်ရေးဆိုရအယူဂျီကဖွဲ့စည်းထားတဲ့ပြည်ထောင်ကာကွယ်ရေးတပ် PDF တပ်တွေနဲ့လည်းစစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဖြစ်နေတာကြောင့်ပြည်သူတွေအနေနဲ့စစ်ရေးသတိရှိကြဖို့လုံခြုံရေးအတွက်ကြိုတင်ပြင်ဆင်မှုတွေပြုလုပ်စားကြဖို့လိုအပ်တယ်လို့ KIO KIA ကဆိုပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်ကလကုတ်ကျွန်းပေါ်မှာမြမရေတက်ခန့်နေလေရင်ကွင်းတည်ဆောက်မဲ့စီမံကိန်းအကောင်အထည်ဖော်လာလို့လေယာဉ်တွေတင်းစည်းခံရမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်မိကလျာမုံကလည်းစူးစီးတင်ဆက်ပေးထားပါတယ
်ရေးမြို့နယ်မြောက်ပိုင်းကကလကုတ်ကျွန်းပေါ်မှာဝါရဝတီရေတက်ခန့်နေလေရင်ကွင်းငယ်တစ်ခုတည်ဆောက်ဖို့ဒေသခံတွေရဲ့လေယာဉ်ချမ်းမြေဧက300နီးပါးလောက်တင်းယူခဲ့တာနဲ့ပတ်သက်ပြီးဟာတာနှောက်ရတာလုပ်ဝင်ဆိုလို့ရှိရင်ရေးယူသွားမယ်လို့ရေတက်ရာရှိသူပြောဆိုခဲ့တယ်လို့ဒေသခံတန်ကားတော်တပါးကမမသာနဲ့အခုလိုပဲမိတ်ကြားခဲ့ပါတယ
်မနေ့ကကြာနှောင်းတွေကြည့်တော့ရေဟောင်းနှောင်းမှာပါတယ်
လာရောက်ဟန်တာနောက်ချက်သူမှလည်းမြအေးယူသွားမယ်လို့သူတို့ကလာပြောပါတယ်စစ်အာဏာသိမ်းပြီးတဲ့နောက်မှာသူတို့လုပ်ငန်းစကြတဲ့ကရွာသားတွေအများအားလာရောက်ကန့်ကွက်နေကြတာပဲအရင်ကကလကုတ်ကျွန်းသုံးစိတ်လုံးမှာအုတ်ချုံမှုတယောက်ပဲထားတယ်အုတ်ချုံမှုတွေကတစ်ဆင့်သူတို့ကိုလုပ်ငန်းရဖို့ဖိအားတွေပေးခဲ့တယ်တနည်းကြာလောက်လုပ်ငန်းရပ်တန့်သွားတယ်စစ်အာဏာသိမ်းပြီးတော့တန်လျင်ကအရာရှိတယောက်ဆင်းလာပြီးကန့်ကွက်တဲ့သူမှလည်းမြအေးယူသွားမယ်လို့ပြောသွားပါတယ်
2019ခုနှစ်ကစတင်ခဲ့တဲ့ကလကုတ်လေရင်ကွင်းစီမံကိန်းကိုဒေသခံတွေကကွယ်မှုကြောင့် NLD အစိုးရလက်ထက်မှာတနှစ်ကျော်ကြာရပ်နှားထားခဲ့ပြီးအခုစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့ဘူဒိုဇာဆက်ရန်တရားတွေနဲ့လုပ်ငန်းပြန်လည်အကောင့်ထဲပို့ခဲ့တာပါ
ချမ်းမြေတေအေကကိုတင်းရှစ်စေ၊ဒဲမြေတေအေကကိုတင်း90နှုန်းနဲ့ရောကြီးငွေပေးလိုက်မယ်လို့ပြီးခဲ့တဲ့လကရိရရရှိတူဂရိပေးပြောကြားသွားတာရှိခဲ့တယ်လို့တန်ဃာတော်ကမမသာနဲ့အခုလိုပဲဆက်ပြောပါတယ်။ဒီတက်ကနေလာပြီးတော့ဒီကရွာသားတွေနဲ့လာပြီးညှိနှိုင်းခဲ့ပါတယ်။ရွာချင်းငွေဘယ်လောက်ယူမှာလဲ။ဆရာတော်တို့ရွာသားတွေဆုံးမြတ်ထားတာကတော့ချမ်းမြေက30ရှစ်စေ၊လေယံမြေက30ရှစ်စေအေကလိုက်ပ ြောတယ်အခုသူတို့ကြိုးပမ်းဆောင်ရွက်နေတော့မယ်ရွာသားတွေတောင်းစုတာလည်းဈေးမများပါဘူးစစ်တပ်ဘက်ကနှိမ့်နှံတာမရှိပါဘူ
းမိမိတို့ချမ်းမြေတိုင်ကန်ရတဲ့အတွက်ထိုက်တဲ့ရောချင်းတွေလိုချင်တယ်လို့လည်းကလကုတ်ပေါ်ဆက်ရွာသားသူမမသားနဲ့အခုလိုပဲပြောပါတယ
်ပိုးတော့ကဒီမကဟာမဒီထိုက်ကြိုက်ကတံပိုးကဒီမကကဲလို့
ပါကျွန်တော်တို့ပြောချင်တာကတင့်တော်တဲ့မေယာတံဖိုးကိုလိုချင်တာပေါ့နော်တိုင်မဲ့လည်းတခြားလုပ်တွေကိုဆက်လုပ်လို့ရမှာပေါ့ဒီတိုင်မဲ့တင်းယူလိုက်မယ်ဆိုရင်မြေအားလုံးဆုံးရှုံးသွားပြီဆိုတော့ခြေလက်ပြတ်သွားသလိုဖြစ်သွားတာပေါ့အလို့အကင်လုံးဝဆုံးရှုံးသွားပြီအခုတို့မြေထိုးဆက်တွေနဲ့ထိုးလိုက်တာအလုံးပြောင်တလင်းဖြစ်သွားကုန်ပါပြီတကယ်လို့သာထိုက်တဲ့ရော့ခြေပေးမယ်ဆိုရင်ကျွန်တော်တို့လည်းတခြားအလို့တွေလောက်ကင်သွားဖို့အရင်အနည်းလေးဖြစ်သွားတာပေါ့ဗျာ
ဒါပေမဲ့အခုဆောက်လုပ်နေတဲ့လေရင်ကွင်းစီမံကိန်းဟာဆိုရင်ဖွင့်လင်းမြင်သာမှုမရှိတဲ့အတွက်ဘယ်ချိန်ဘယ်ကာလမှာဘာတွေအတွက်ရည်ရွယ်ပြီးလှုပ်ဆောင်နေတာမသိရသလိုဒေသခံတွေအတွက်ဘယ်လိုအကျိုးဖြစ်ထွန်းလာမလဲဆိုတာကိုလည်းစောင့်ကြည့်နေရအောင်မှဖြစ်ပါတယ်ရှင
်အခုဆက်ပြီးတဲ့အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရင်ကျိုင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရာရည်အဖွဲ့ခေါင်းဆောင်အဖြစ်မွန်ပြစ်သက်ပါတီ NMSP ဒုတိယဥက္ကဋ္ဌနိုင်အောင်မင်းကိုဆက်လက်တာဝန်ပေးအပ်လိုက်တယ်လို့အပြစ်ရစေဖွဲ့ကထုတ်ပြန်ထားပါတယ်။ KNU ကရင်အမျိုးသားစီယုံထိန်းချုပ်နယ်မြေတပ်မဟာ9မှာပြီးခဲ့တဲ့ဇွန်လမှာတိုက်ပွဲဖြစ်ပွားတဲ့အချိန်ရေပုံများပြီးစစ်ကောင်စီဘက်ကလည်းထိခိုက်ကြဆုံးမှုရာနဲ့ချီရှိနေတယ်လို့ KNU တပ်မဟာ9ဘက်ကပြောပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ BNI အဖွဲ့သားတွေစူးစီးတင်ဆက်တဲ့တန်ရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။ဒီကနေ့ညနေ 9:00 ခွဲက 10:00 အထိ VOA အစီအစဉ်တွေတင်ဆက်တဲ့အခါမှာတော့လိုင်းနိုမီတာ1925နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်။
ဟေတီနိုင်ငံမှာသမ္မတဂျိုဗန်မိုအစ်လှုပ်ကြံတပြက်ခံမှုနဲ့ဆက်နေပြီးမတင်ကားသူတွေကိုအာဏာပိုင်တွေလိုက်လံရှာဖွေဖမ်းဆီးနေပါတယ်။မတင်ကားသူ9ယောက်ကိုအသေးဖမ်းဆီးရမိပြီးအမေရိကန်နိုင်ငံသား2ဦးပါဝင်6ဦးကိုဖမ်းဆီးထားတဲ့အကြောင်းလဲကြာသပတေးနေ့မှာပဲရဲတပ်ဖွဲ့ကပြောဆိုလိုက်တာပါ။တစားကံဖြစ်ဖမ်းဆီးခံရတဲ့လူငယ်တပ်ဖွဲ့ဝင်3ယောက်ကိုကယ်ဆယ်နိုင်ခဲ့တဲ့အကြောင်းလဲပြောဆိုထားပါတယ်။ဟေတီရွေးကောက်ပွဲရေးဝန်ကြီးမတီးစ်ပီအေကတော့ရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့အမေရိကန်2ယောက်မှာတစ်ယောက်ဟာဟေတီနိုင်ငံဘွားအမေရိကန်James Solis ဖြစ်တဲ့အကြောင်း AP သတင်းဌာနကိုပြောဆိုထားပါတယ်။ American နိုင်ငံရဲ့ဝန်ကြီးဌာနကတော့ American နဲ့ရောက်ဖမ်းဆီးခံထားရတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအတည်ပြုပြောဆိုတာမျိုးမရှိသေးပါဘူး။မြန်မာနိုင်ငံမှာကူးစက်မြန်ဗီဇာပြောင်းကူးဖြစ်ပြောရောဂါပိုးကူးစက်မှုတွေတွေ့ရတဲ့အတွက်စာတင်ကြောင်းတွေကိုဒီနေ့တောက်ကြနေကစသတင်းနှစ်ပတ်ကြာပိတ်ထားလိုက်ပါတယ်။မြေယိုဗီဇာပြောင်းလဲလာတဲ့ COVID-19 ရောဂါပိုးကူးစက်မှုတွေကိုပြီးခဲ့တဲ့မေလတတိယပတ်ကစအတည်ပြုတွေ့ရတဲ့အတွက်ကာဝယ်ထိန်းချုပ်နိုင်မှုနိုင်ငံအနှံ့ကပုဂ္ဂလိကကျောင်းတွေနဲ့ဖုန်းတော်ရည်စင်ကျောင်းတွေပါဝင်ခြေကံပညာကျောင်းတွေကိုဇူလိုင်လ9ရက်နေ့ကနေဇူလိုင်လ23ရက်နေ့ထိယာယီပိတ်မှာဖြစ်တဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကြာသပတေးနေ့မှာပဲသတင်းထုတ်ပြန်ခဲ့တာပါမချသေးငါဆက်လို့ယောဂကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေချိန်မှာပဲအာနာဝိနေကာယောဂထိန်းချုပ်ရေးအစီအစဉ်တွေကိုတိုးမြင့်လာတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းကသွေးပြပြီးလူ့ခွင့်ရေးချုပ်ဖောက်မှုကျူးလွန်မှုတွေတာဝန်ခံမှုရှိအောင်ကြိုးပမ်းမယ်အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးမြန်မာပြည်သူတွေနဲ့အတူလက်တွဲကြိုးပမ်းမယ်အမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဝန်ကြီးအန်တိုနီဘလင်ကင်မြန်မာရပ်ဖက်လူမှုဖွဲ့စည်းနဲ့တွေ့ဆုံတဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Net Price ကကြောက်တန် ကြာသပြီးနေ့ကပဲကြီးညာရထုတ်ပြန်ပြောဆိုလိုက်တာပါမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာဖို့နဲ့ဒီမိုကရေစီလမ်းကြောင်းကသွေးဖီပြီးလူ့ခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေတာဝန်ခံမှုရှိအောင်ကြိုးပမ်းနေတဲ့သူတွေနဲ့လည်းတသားတည်းရပ်တည်သွားမှာဖြစ်တဲ့အကြောင်းလည်းထုတ်ပြန်ခြင်းမှာဖော်ပြထားပါတယ
်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်နဲ့ကိုညံဝင်းအောင်ဖြစ်ပြီးတော့အတန်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kevin Fowler တို့ဖြစ်ပါတယ်။ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 40နဲ့51အပြင်လိုင်းလမ်းမီတာ190ကပါတင်ဆက်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့အမျိုးမျိုးကနေကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ This program.